သာသနာတော်နှစ်2554ခုနှစ်မြန်မာသက္ကရာ1382ခုနှစ်နတ်တော်လာဆန်း12ရက်နေ့ခရစ်သက္ကရာ2010ခုနှစ်ဒီဇင်ဘာလ18ရက်နေ့စနေနေ့မှာတာချီလိမ့်မြို့မဂ္ဂဝိပဿနာတရားစင်နဲ့လောင်ငန်းစင်ပြန်ပွားရေးအဖွဲ့ကွဲ348ရဲ့တရားဌာနဖြစ်တဲ့အရေးဓမ္မယုံကြည်မှအကျင့်ပါပြုလုပ်အပ်သော42ကြိမ်မြောက်မဂ္ဂဝိပဿနာဒိဋ္ဌတရားစခန်းဘုရားမှာကနေ့ပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှဖြစ်ပါတယ်မြတ်စွာဘုရားသခင်ကရောမြတ်ကြီးလက်ထက်တော်ခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြမောဇေတဝန်ကျောင်းတော်မှာတရင်သုံးတော်မူနေတဲ့အချိန်အခါမှာတာဝတိမြို့တော်တွင်ကတရားလာရောနားဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာကတရားနာညာကခန္ဓာဆိုင်လို့သောတာပတ္တိမညာသက္ကရာဂာမိမညာအနာဂာမိမညာအရဟတမညာများအတိအသည့်ရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာကခဏဆိုင်လို့သောတာပတ္တိမညာများယနေ့ကြပါစေသက္ကရာဂามိမညာများယနေ့ကြပါစေအနာဂามိမညာများယနေ့ကြပါစေအရဟတမညာများယနေ့ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသမင်းအစီအစဉ်ကိုစတင်မှာဖြစ်ပါတယ်ကနေ့ကျေးဇူးပြုပေးမဲ့တရားကပဋိစ္စသမုပ္ပါဒ်တန္တရာဆိုတဲ့တရားကိုကျေးဇူးပြုပေးမှာဖြစ်ပါတယ်။ဘာတရားလဲလဲ။ပဋိစ္စသမုပ္ပါဒ်တန္တရာ။ပဋိစ္စသမုပ္ပါဒ်နည်းနဲ့တန္တရာကျင်လည်လာခဲ့တာ။ဘယ်နှမျိုးကျင်လည်တယ်လဲဆိုရင်ရှင်မျိုးကျင်လည်တယ်။မူလနဗျာသစ္စာနဲ့ကို၄ခုအလွန်အင်္ဂါ12ပါးတရားကိုများနဲ့သောမအစ္စနယမူလဝသောဝါနှင့်ကာလသုံးပြားချင်းရ20ရှိတဲ့ကိုအလွယ်ကျမှတ်သိရသည်သန္တရာမှလူကြောင့်ဒီသန္တရာလည်းဘုံလည်းနည်းရှင်မျိုးရှိတယ်။အဲ့ဒီရှင်မျိုးကိုသဘောမပေါက်ရင်သန္တရာမှလွတ်နိုင်ပါမလား။ရှင်မျိုးသဘောပေါက်မှသန္တရာမှလွတ်နိုင်ပါဒီလိုမဟုတ်လား။အဲ့တော့နံပါတ်1ကမူလနှဖျားနည်းနဲ့သန္တရာကျင်းနေတယ်မူလနဲ့ဖြာသရာကသန္တရာကျင်လေခြင်းရဲ့အကြောင်းရင်းလက်တဲ့တရားခံအကြောင်းမူလဗုဒ္ဓဖြစ်တဲ့တရားအဲ့ဒီတရားနှစ်ပါးကအဝိဇ္ဇာနဲ့တဏှာအဲ့ဒီတရားနှစ်ပါးနဲ့လည်းပဲသန္တရာမလဲဘူးလားလည်းကသန္တရာလဲပုံမှာဒီနည်းနဲ့လည်းသန္တရာလဲတယ်လို့မှတ်လိုက်ပါနံပါတ်1နောက်တစ်ခါနံပါတ်2ကသစ္စာနဲ့ကိုတသန္တရာလုံးမှာကျင်လည်ခဲ့ရတဲ့ပုဂ္ဂိုလ်တွေဟာဒုက္ခသစ္စာနဲ့သမုဒိယသစ္စာအကြောင်းတရားကသမုဒိယသစ္စာအကျိုးတရားကဒုက္ခသစ္စာအကြောင်းတွေပြုလုပ်တဲ့ဘာသစ္စာဖြစ်အကျိုးတွေရတဲ့ဘာသစ္စာဖြစ်အဲ့ဒီနည်းနဲ့လည်းပဲသန္တရာကျင်လည်ခဲ့တာပါနော်လေးခုအလွာသရာတခြားပြောတာလားအုပ်စုတွေပြောတာလားပရိစ္ဆေသမုပ္ပါဒ်တရား12ပါးကိုအုပ်စုဖော်လိုက်တော့ဘယ်နှအုပ်စုရတော့နံပါတ်1ကအတေအကြောင်းတက်လွာအတေအကြောင်းအုပ်စုအဝိဇ္ဇာသင်္ခါရအတေအကြောင်းသမုဒိယသစ္စာအလွာတကုအတေတုံးကဖြစ်တယ်အကြောင်းလာကြိုးလာမေးတော့အကြောင်းတရားဘာသစ္စာလဲမေးတော့ဒီတော့ဘယ်လိုပြောမလဲအဝိဇ္ဇာသင်္ခါရအတေအကြောင်းသမုဒိယသစ္စာအလွာတကုနော်နရကနံပါတ်2ပိဿုပ္ပံပါအုပ်စုတစ်ခုပိဿုပ္ပံနေရာကအလုံးပေါင်း7ပါးရှိတယ်အဲ့ဒီ7ပါးထဲမှာအကြောင်းအုပ်စုနဲ့အကျိုးအုပ်စုခွဲထားအကျိုးအုပ်စုကဝိညာဏယောသလယရဏဘတ္တဝေရဏတရားဘယ်နှပါလဲအကြောင်းလားအကျိုးလားဘာသစ္စာလဲအဝိဇ္ဇာသင်္ခါရဝိညာဏယောသလယရဏဖတ္တဝေရဏပိဿုပ္ပံအကျိုးဒုက္ခသစ္စာအလွားတကူဒီလိုမလားဝိညာဏယောသလယရဏဖတ္တဝေရဏပိဿုပ္ပံအကျိုးဒုက္ခသစ္စာအလွားတကူ အဲ့ဒီဒုတိယလွာသည်ဘာကြောင့်ဖြစ်အတေကြောင့်တလွာကြောင့်ဖြစ်တယ်အတေဝိဇ္ဇာတက္ကရာကြောင့်ပစ္စုပ္ပန်မှာခန္ဓာ၅ပါးရတယ်လို့ဒီလိုဆိုလိုတယ်ဟုတ်လားဒါကြောင့်အတေဝိဇ္ဇာတက္ကရာပြုလုပ်ခဲ့လို့မသိမှုနဲ့ပြုလုပ်ခဲ့လို့ပစ္စုပ္ပန်မှာခန္ဓာ၅ပါးရတယ်လို့ဒီလိုဆိုတယ်အဲ့ဒါကိုပဲအတေကြောင့်တလွာကြောင့်ပစ္စုပ္ပန်အကျိုးတလွာဖြစ်တယ်ဒီလိုမှတ်ပါပစ္စုပ္ပန်အကျိုးတလွာဖြစ်လာပြီဆိုရင်ရလာတာဒီတခြားလားခန္ဓာ၅ပါးလားပုဂ္ဂိုလ်တွေလားတတ္တဝါတွေလားယောက်ျားတွေမိန်းမတွေလားခန္ဓာ၅ပါးဖြစ်တာလားအဲခန္ဓာ၅ပါးဖြစ်တာဒါပေမဲ့ခန္ဓာ၅ပါးဖြစ်တာဘာပဲလို့မသိတဲ့အခါကျတော့အဲ့ဒီခန္ဓာ၅ပါးအပေါ်မှာပုဂ္ဂိုလ်တတ္တဝါထင်ပြီးတော့သာယတ္တမနှိမ့်တဲ့တဏ္ဍာတွေမလာဘူးလားလာလားဒီတော့နှစ်ပါးနဲ့အုပ်စုဖြစ်တဲ့ခန္ဓာ၅ပါးအပေါ်မှာတဏ္ဍာတွေဖြစ်တယ်ပြီးတော့ဥပါဒံဖြစ်တယ်ပြီးတော့ကမ္မဘဝဖြစ်တယ်တဏ္ဍာကလိုချင်တာဥပါဒံကဆွဲလန်းတာကမ္မဘဝကပြည့်လို့အာထုတ်တာရရရကြောင်းအလုပ်တွေပြည့်လို့အာထုတ်တယ်ဒါနံပါတ်3အုပ်စုအကြောင်းလားအကျိုးလားမေးတော့ဘာရဲ့အကြောင်းလဲမေးရင်အနာဂတ်ဒုက္ခသစ္စာရဲ့အကြောင်းဒီလိုမဟုတ်လားဘာလဲအနာဂတ်ဒုက္ခသစ္စာရဲ့အကြောင်းအနာဂတ်ဒုက္ခသစ္စာရဲ့အကြောင်းအနာဂတ်ရဲ့အကြောင်းမို့လို့လဲအနာဂတ်အကြောင်းလို့ခေါ်တယ်အဲ့ဒီအကြောင်းဒီတခြားဘာဖြစ်တာလားပစ္စုပ္ပန်မှာဖြစ်တာလားပစ္စုပ္ပန်မှာဖြစ်တဲ့အကြောင်းမို့လို့လဲပစ္စုပ္ပန်အကြောင်းလို့ခေါ်တယ်နှစ်မျိုးခေါ်တယ်နော်ပြန်ပြောအနာဂတ်မရဲ့အကြောင်းမို့လို့အနာဂတ်အကြောင်းပစ္စုပ္ပန်မှာဖြစ်လို့ပစ္စုပ္ပန်အကြောင်းနော်ဒါကြောင့်အနာဂတ်အကြောင်းဆိုလဲသူပဲပစ္စုပ္ပန်အကြောင်းဆိုလဲသူပဲအတူတူပဲလို့မှတ်ဟောပြီအရိတရားသည်ပစ္စုပ္ပန်မှာတော့ဖြစ်တာမှန်တယ်ဒါပေမဲ့အကြောင်းတရားဖြစ်နေတော့နှစ်ပါးနဲ့အောက်ဆုံးနဲ့ပေါင်းလို့ရလားမရမလဲတူမမတူပဲပေါ့နော်ဒုက္ခအကြောင်းနှစ်ပါးနဲ့အောက်ဆုံးကအကျိုးနှစ်ပါးသောအောက်ဆုံးကသမုဒိယသစ္စာနှစ်ပါးနဲ့အောက်ဆုံးကအဲ့ဒီလိုသစ္စာချင်းလည်းမတူသေးတဲ့အတွက်ပေါင်းမထားဘဲနဲ့ခွဲပြထားတာပါတဲ့နော်။ဒါကြောင့်တဏှာဥပါဒကမ္မဘဝပစ္စုပ္ပန်အကြောင်းသမုဒိယသစ္စာအလွားတစ်ခုနော်။မြတ်စွာဘုရားဟောစဉ်တုန်းကဘဝလို့ဟောခဲ့တာပါ။ဘဝဥပါဒနာပစ္စယဘောဘဝပစ္စယဇာတိဒီလိုမဟုတ်ဘူးလားဟော။ဒါပေမဲ့အကြောင်းကျုပ်ခေါ်လိုက်တဲ့အခါကျတော့ဘဝမှာနှစ်မျိုးရှိတယ်လို့မှတ်ဘဝတွေလဲကမ္မဘဝနဲ့ဥပပါတိဘဝကမ္မဘဝကအကြောင်းဥပပါတိဘဝကအကျိုးဘဝတော့ဘဝပဲဒါပေမဲ့အကြောင်းအကျိုးတူရလားအဲ့ဒါလို့မတူတဲ့အခါကျတော့အကြောင်းအကျိုးခွဲပြတဲ့နေရာမှာကမ္မဘဝကနံပါတ်3ကွက်ထက်မှဝင်နေတယ်အကြောင်းအုပ်စုထဲမှာသူရောက်နေတယ်နော်ဥပပါတိဘဝဒီအကြောင်းလားအကျိုးလားအကျိုးဆိုတော့ဘယ်ရောက်သွားလဲနံပါတ်၄ခွက်ထဲရောက်သွားတာပေါ့နော်သူပင်ရင်းကဘယ်နေရာတော့နံပါတ်၃ခွက်မှာပင်ရင်းကဘဝထဲမှာဥပပါတိဘဝသည်သူပင်ရင်းကဘယ်ထဲမှာလဲဘဝထဲမှာရှိနေတာသူပင်ရင်းကဘဝထဲမှာရှိနေဒါပေမဲ့အကြောင်းအကျိုးခွဲကြည့်လိုက်တဲ့အခါကျတော့ဥပပါတိဘဝကအကျိုးဖြစ်သွားတယ်အကျိုးဖြစ်တော့အကြောင်းအုပ်စုကသူ့ကိုလက်မခံဘူးမင်းတို့နဲ့မျိုးမတူဘူးသွားမင်းနဲ့မျိုးတူတဲ့နေရာသွားဆိုတော့ဘယ်ပို့လိုက်နံပါတ်၄ခွက်ထဲပို့လိုက်တာဟုတ်လားအဲ့ဒီလိုပို့လိုက်တဲ့အတွက်ကမ္မဘဝသည်ဘဝအပြည့်လားတချမ်းလားတချမ်းနောက်တချမ်းကဘယ်ရောက်သွားလဲနံပါတ်၄ခွက်အဲ့ဒါကြောင့်မလို့ကမ္မဘဝဆိုတဲ့နေရာမှာအဝိုင်းကိုအပြည့်ဝိုင်းမထားဘူးဟုတ်တယ်မလားအပြည့်ဝိုင်းမထားဘူးဥပပ္ပတိဘဝကရှိနေသေးလို့ဥပပ္ပတိဘဝပြန်ရောက်လာရင်ဘဝဥပပါတိဘဝနဲ့ကမ္မဘဝပေါင်းရင်နှစ်ခုလုံးပေါင်းဘဝခွဲလိုက်တော့ကမ္မဘဝနဲ့ဥပပါတိဘဝအဲ့ဒါဘဝလို့ပြောခြင်းလည်းပြောကမ္မဘဝလို့ပြောခြင်းလည်းပြောဘဝလို့ပြောရင်နှမျိုးလုံးပါတယ်ဘဝလို့ပြောရင်နှမျိုးဆိုတာဘယ်လိုလဲကမ္မဘဝနဲ့ဥပပါတိဘဝနှမျိုးလုံးပါတယ်ကမ္မဘဝလို့ပြောရင်တော့ကမ္မဘဝပဲပါတယ်အဲ့ဒါကြောင့်ဘဝလို့ပြောလို့ကပြောကမ္မဘဝလို့ပြောလို့ကပြောအဲ့ဒီတော့နှစ်မျိုးလုံးပြောလို့ရအောင်ဆိုပြီးတော့ကမ္မဘဝနေရာမှာအပြည့်မဝိုင်းမဲနဲ့တဝက်ပဲ ဝိုင်းထားပါလေနော်အဲဒီတော့အဲဒီဝိုင်းကလေးကိုကြောကလေးနဲ့ဆက်သွယ်ပြီးတော့ပြလိုက်တာဘယ်ရောက်သွားသလဲအထက်ဟိုးနံပါတ်1အကွက်ကမ္မဝတ်နှစ်ပါးစီကိုရောက်မသွားဘူးလားအဲကမ္မဝတ်နှစ်ပါးစီကိုရောက်သွားတယ်နော်အဲ့တော့သင်္ခါရတုံးကအပြည့်ဝိုင်းတာတော့သင်္ခါရမှာရှိတဲ့ကံဒီအလုံးပါတယ်လို့မှတ်ဘဝမှာကြတော့အပြည့်သာဝိုင်းလိုက်မယ်ဆိုရင်ဘယ်လိုပြောမလဲဘဝပဲဘဝအကုန်လုံးယူလို့ရပါမလားဘဝနှစ်ခုလုံးသည်ဘဝအလုံးသည်ကံဟုတ်ရဲ့လားအခုကမ္မဝုန်နေနဲ့ယူကျင်တာကကမ္မဘဝကိုယူကျင်တာလားဥပပါတိဘဝကိုယူကျင်တာလားဘယ်ဘဝကိုယူကျင်လဲကမ္မဝတ်ဆိုတဲ့သင်္ခါရသူနဲ့တွဲပြီးတော့ယူကျင်တာသည်ဘဝတစ်မျိုးလုံးကိုယူကျင်တာလားတစ်မျိုးတည်းကိုယူကျင်တာလားတစ်မျိုးတည်းကိုယူကျင်တာတစ်မျိုးတည်းကိုယူကျင်တော့ကမ္မဘဝလို့အသေးဝိုင်းလိုက်ပြန်ရင်လေဥပပတ္တိဘဝထဲလို့မရတော့ဘူးဟုတ်လားအဲ့တော့ဥပပတ္တိဘဝလည်းထဲလို့ရအောင်ကမ္မကိုအနေနဲ့လိုချင်တဲ့ကမ္မဘဝကိုကွက်ပြီးတော့လည်းယူလို့ရအောင်တစ်မျိုးယူခြင်းလိုကယူတစ်မျိုးနဲ့ယူလိုကယူအဲ့ဒီလိုအရှင်သဘောမျိုးနဲ့စဝိုင်းလေးကိုအပြင်မဝိုင်းမဲနဲ့ဟာထားတာပါလို့ဒီလိုမှတ်လိုက်ပေါ့နော်ဟောပြီဒါဖြစ်လို့ရှိရင်နောက်တစ်မျိုးအဖြစ်ပြောမယ်ဆိုလို့ရှိရင်ကမ္မဘဝဆိုတဲ့နေရာမှာမြတ်စွာဘုရားကဘဝကိုဟောတယ်ကံနေတော့မရှိဘူးလားရှိကြလားရှိကြတယ်ကံစရာကပုဂ္ဂိုလ်ရဲ့တတ္တဝါတွေမှာကံနေရှိကြတာပဲဟုတ်တယ်မဟုတ်လားဘုရုသင်လည်းရှိသောတာပန်သံဃာကအနာကယဟနာကမရှိဘူးလားရှိယဟနာလည်းကံဒီရှိတာပေါ့ဒါပေမဲ့လို့လည်းပဲဒီနေရာမှာလိုချင်တဲ့ကံဒီပရိသန္ဓေအကျိုးမပေးမဲ့ကံလားပရိသန္ဓေအကျိုးပေးမဲ့ကံလားဒီနေရာမှာကမ္မဘဝဖြစ်တဲ့လိုချင်တာကပရိသန္ဓေအကျိုးပေးမဲ့ကံကိုလိုချင်တယ်ပရိသန္ဓေအကျိုးပေးမှဇာတိဖြစ်မှာကိုဟုတ်တယ်မဟုတ်လားပရိသန္ဓေကျိုးပေးမဲ့ကံကိုလိုချင်တယ်ပရိသန္ဓေကျိုးပေးမှလည်းဘဝဖြစ်တယ်ကမ္မဘဝဖြစ်တယ်နော်ပရိသန္ဓေကျိုးပေးမှကမ္မဘဝဖြစ်တယ်ဒီလိုဆိုရင်ဘုရားယဟန္တာတွေသတို့ပြောတဲ့ကံဒီပရိသန္ဓေကျိုးပေးသေးလားမပေးတော့ဘူးဆိုရင်ကံတော့မဖြစ်ဘူးလားဖြစ်လားကမ္မဘဝဖြစ်သေးလားကမ္မဘဝမဖြစ်တော့ဒီတော့သာမန်ပုဂ္ဂိုလ်များအနေနဲ့ကမ္မဘဝဘုရားယဟန္တာများကြတော့ကမ္မသမာပုဂ္ဂိုလ်များကဘုရားယန္တာများကကမ္မအဲ့တော့ကမ္မလို့ယူလို့ကယူကမ္မဘဝလို့ယူလို့ကယူပုဂ္ဂိုလ်လိုက်ပေါ့နော်ပုဂ္ဂိုလ်နှစ်မျိုးရှိလို့ဒီနေရာမှာမပြေမဝိုင်းမဲ့နဲ့ဖွဲထားပါတယ်လို့လည်းဒီလိုလည်းပြောလို့ရပါတယ်ပေါ့ဟုတ်လားပြောလို့ရပါတယ်သို့တော့ဒီနေရာမှာအဓိကပြောလို့တာကတော့ဇာတိကိုကြုံပေးမဲ့ကံဆိုတော့ကမ္မဘဝဖြစ်တဲ့ကံကိုပဲယူရမယ်လို့ဒီလိုတော့မှတ်လိုက်ပေါ့နော်ဟုတ်ပြီဒါဖြင့်ဒါဘုန်းကြီးတို့ပရိသတ်တွေလည်းပဲမိလို့ယခုဝိပဿနာတရားလို့တရားထုတ်နေကြတဲ့အခါကျတော့ယဟနာဖြစ်ပြီလားမင်းမဖြစ်သေးဘူးယဟနာမဖြစ်သေးပြီမဲ့လို့လည်းပဲနော်အခိုက်တန်ကာလပရိသတ်သမုပ္ပတ်အစဉ်လေးကိုဖြတ်နိုင်မယ်ဆိုရင်အခိုက်တန်ဉာဏ်လေးနဲ့ဖြတ်နိုင်မယ်ဆိုရင်အခိုက်တန်ပေါ့နော်တတင်ကပေါ့တတင်ကဉာဏ်လေးနဲ့ဖြတ်နိုင်မယ်ဆိုရင်ဘုန်းကြီးတို့ယောဂီတွေပြုလုပ်တဲ့ကံဒီလည်းပဲကမ္မဘဝဖြစ်မှာလားကမ္မဖြစ်မှာအခိုက်အတန့်ကမ္မဖြစ်မှာဒီလိုမဟုတ်လားအခုလိုအဲ့ဒီလိုခိုက်တဲ့ကမ္မလေးဖြစ်တော့မယ်ဆိုရင်ဇာတိကျိုးပေးမလားမပေးဘူးလားမပေးဘူးဒီတော့အ ਨੇ ဆုံးတော့အပေဇာတိအကျိုးမပေးဘူးဟုတ်တယ်မဟုတ်လားအပေဇာတိအကျိုးမပေးဘူးဘာဖြစ်လို့တော့မိမိတို့ပြုလို့ကုသိုလ်ပြုလို့တဲ့အခါမှာသစ္စာတိသစ္စာညာလေးနဲ့တဏ္ဏဥပါဒံဆိုတဲ့ကိရိတာကိုအခိုက်အတန့်ဖြတ်တောက်ထားမယ်ဆိုရင်ကမ္မလားကမ္မဘဝလားဟုတ်ပြီအခုကမ္မဘဝဆိုတာကတခြားကြောင့်ကမ္မဘဝဖြစ်နေတာလားတဏ္ဏဥပါဒံပါလို့ဖြစ်နေတာလားဟောဒီလိုလေးမှတ်နော်ဒါဒီတရားလေးကိုသိသိချာချာစဉ်းစားပြီးတော့တို့ဘယ်လိုလုပ်ရမလဲကုသိုလ်ပြုရင်ဘယ်လိုပြုရမလဲဆိုတာဒါတွေသင်ခန်းစာယူဖို့ပဲဟုတ်တယ်မဟုတ်လားကဲကောင်းပြီဒါဖြင့်ကမ္မဘဝကမ္မဘဝဆိုတာဒီတခြားကြောင့်ကမ္မဘဝဖြစ်တာလားတဏှာဥပါဒံအုပ်ချုပ်ထားလို့ကမ္မဘဝဖြစ်တာလားတဏှာဥပါဒံအုပ်ချုပ်ထားလို့ကမ္မဘဝဖြစ်တာတဏှာရှိလို့ဖြစ်တာဥပါဒံရှိလို့ဖြစ်တာတဏှာကြောင့်ဖြစ်တာဥပါဒံကြောင့်ဖြစ်တာ တဏှာပစ္စယဥပါဒါနာဥပါဒါနာပစ္စယကမ္မဘဝတဏှာအခြေခံလို့ကမ္မဘဝဖြစ်တယ်ဥပါဒါအခြေခံလို့ကမ္မဘဝဖြစ်တယ်ရှင်းလားကုသိုလ်ပြုတယ်အဲ့ဒီပြုလုပ်တဲ့ကုသိုလ်ပေါ်မှာတဏှာအခြေခံရင်ဘာဖြစ်မလဲကမ္မဘဝဖြစ်မယ်တဏှာဒိဋ္ဌိဆိုတဲ့ဥပါဒါအခြေခံရင်ဘာဖြစ်မလဲဒါလည်းကမ္မဘဝဖြစ်မယ်ဒီတော့ပုဂ္ဂိုလ်ဆိုတဲ့လူရင်ကမ္မဘဝ စုံတရားလူချမ်းသာနဲ့ချမ်းသာလူခြင်းလို့လူရင်ကမ္မဘဝဒီလိုမဟုတ်လားလူစိစိနဲ့စိစိလူခြင်းလို့လူရင်ကမ္မဘဝလူဘုံတော်ဘုံရောက်ခြင်းလို့လူရင်ကမ္မဘဝเนาะကမ္မဘဝအဲဒါဒီဘာမှမပါဘူးဒီပုံမှာဘာမှအာယုံမပြူဘူးမိမိတို့ရဲ့တဏ္ဍာမရှိတဲ့ယုံနာခန္ဓာကိုယုတ်တရားနံတရား ဒုက္ခသစ္စာတရားပါပဲလို့ညာလေးနဲ့ထုတ်ထွင်းပြီးတော့သိထုတ်ထွင်းပြီးတော့ကြည့်အဲဒီလိုကြည့်လိုက်တဲ့အခါကျတော့ခန္ဓာကဖြစ်ပြပါသစ္စာရှုတဲ့ဉာဏ်ကမဉာဏ်လေးနဲ့ရှုမဉာဏ်လေးနဲ့ထုတ်ထွင်းပြီးတော့သိမဉာဏ်လေးနဲ့ကြည့်အဲဒီလိုကြည့်ပြီးတော့မှဩဒါဒုက္ခသစ္စာလေးပါပဲဟောဒီဒုက္ခသစ္စာမှလွတ်ခြင်းလို့လှူပါတယ်ဆိုရင်တဏှာရင်းဝေပါသေးလားပါပါဘုရားဥပါဒါရင်းဝေပါသေ ဘာစွမ်းရင်လဲပြီးတော့ဉာဏ်စွမ်းရင်ပေါ့နော်ရှုနိုင်တဲ့ရှုအားလေးကိုယ်ဘယ်လောက်ရှုနိုင်တယ်လဲကိုယ်ဘယ်လောက်မြင်နိုင်တယ်လဲဒီပုံမှာမတည်တဲ့ကျင်းနေပြောလို့မရဘူးဟုတ်တယ်မလားယောနံကိုရှုပြီးတော့လှူပါဆိုပေမဲ့လို့လည်းပဲတယောက်နဲ့တယောက်သူကျင်မတော့သူမပေါ့ရှုပုံရှုနေသူကျင်မသူမသိပုံသိချင်းသူနေမသူကျင်မသူမသဘောပေါက်ပုံသဘောပေါက်ပုံချင်းသူကျင်မသူမဟုတ်တယ်မလားအာဒါကဒုက္ခသစ္စာပဲဒါကဖြစ်သဘောပြတ်သဘောလေးပါပဲလို့ပိုင်ပိုင်တန်တန်တာပိုင်ပိုင်ခြားခြားတာသိပြီးတော့သာလှုပ်မယ်ဆိုရင်တဏှာဥပါဒမပါတာသိကြသွားပြီနော်အဲ့တော့ကိုကမပအောင်ကြိုးစားမှာပဲဟုတ်တယ်မလားပါနေခဲ့ရင်မပအောင်ကြိုးစားပါနေရင်တော့တဏှာဥပါဒမယ်နော်လူချမ်းသာတာချမ်းသာလူစည်စည်နဲ့စည်စည်ချမ်းသာခြင်းချမ်းသာခြင်းတက်ချင်ခြင်းဒါလေးတွေပေါ်မှာစိတ်ကလေးကနည်းနည်းရောက်လိုက်တာနဲ့တပြိုင်တည်းတဏှာဥပါဒနော်သနာပါရအဲ့ဒီပုံမှာလောဘစိတ်မရောက်ဘူးခန္ဓာ၅ပါးအပေါ်မှာပဲဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဖြစ်ပြက်ဒုက္ခသစ္စာဒါကဖြစ်ပြက်ဒုက္ခသစ္စာပါပဲလို့ပိုင်ပိုင်နဲ့သဘောပေါက်တဲ့အချိန်လေးမှာသနာဥပါဒပါလားအခိုက်အတန့်မကင်းဘူးလားကင်းလောကဥပမာအဖြစ်ခွန်ကြီးတို့ဟိုးစိုင်းရည်အိုင်တို့ဘာတို့မှာရှိတတ်ပါတယ်မော်လေးတွေနော်အဲ့ဒီလိုမော်လေးတွေရှိတတ်ပါတယ်အဲ့ဒီမော်လေးတွေဆိုတာကဘောကြီးတဲ့အွယ်သေးသေးလေးတွေနဲ့အပင်သေးသေးလေးတွေကိုပြောတာအဲ့ဒါလေးတွေရေပြင်ပေါ်မှာပြင်းနေတာစိမ့်စိမ့်လေးတွေရေကြီးရေသားခတ်လို့တဲ့ပုံကောတယောက်ကရေအိုးလေးယူပြီးတော့အဲ့ဒီအိုင်ကလေးတွေကိုဆင်းလာတယ်ဒီတိုင်းခတ်မယ်ဆိုရင်ရေကြီးရေသားရမလားမော်ရီပြည့်ဖြစ်နေမှာမော်ရီပြည့်ဖြစ်တော့မှာပေါ့ဟုတ်လားရေကြီးရေသားဘယ်ရတယ်မလဲကဲရေကြီးရေသားရအောင်ဘယ်လိုခတ်ဘယ်လိုလုပ်ရထောက်ယုံနဲ့ဒီမော်သည်လွယ်လွယ်နဲ့မရဘူးဟုတ်တယ်မဟုတ်လားအဲ့တော့သေသေးချာချာကယုတ်ဇိုက်ကလေးရေအိုးဖင်လေးနဲ့ဝေ့လိုက်ရတာဟုတ်တယ်မဟုတ်လားဘာလို့ပါလဲရေအိုးဖင်လေးနဲ့ဝေ့လိုက်ရေအိုးဖင်လေးနဲ့ဝေ့လိုက်ဝေ့လိုက်တဲ့အခါမော်လေးတွေဘေးကမရှဲဘူးလားရှဲတော့မော်လေးတွေရှဲတော့သေသေးချာချာဝေ့ဝေ့လိုက်တဲ့အခါမော်လေးတွေဘေးကရှဲတော့အဲ့လိုရှဲသွားလို့ပဂရိရေပြင်လေးပေါ်လာတဲ့အချင်းကြတော့မှပြတ်စွခတ်လိုက်မယ်ဆိုရင်ရေကြီးရေသားမရဘူးလားရခတ်ပြီးတာနဲ့ဒီပိုင်းနဲ့ဒီရေသည်ဒီတိုင်းပြည်နေတာလားမော်ရီပြန်ပြည်တော့ပုရုဇဉ်တို့ရဲ့တဘာဝဒီတိုင်းပဲဟုတ်တယ်မဟုတ်လားရှုရင်ရှုတော့မယ်ကိလေသာစင်တာနော်ရှုရင်ရှုတော့မယ်ကိလေသာစင်တာကိုကအပိုင်အပိပံအမြင့်ပြတ်မှမတတ်ရသေးပဲကိုအရိယာပုဂ္ဂိုလ်များကတော့အမြင့်ပြတ်တတ်တာတော့ပြန်မပေါ်တော့ဘူးပေါ့ဘုန်းတော်ယောဂီတွေကတော့မြင့်ပြတ်တတ်ပြီလားမတတ်ရသေးဘူးဆိုတော့ခိတ္တခဏယာယီပဲကင်းသွားအောင်လုပ်နိုင်တာကိုဒီလိုမလားကိလေသာပဲချင်းကင်းမယ်ရှုတဲ့ချင်းကင်းမယ်ဘယ်ချင်းကင်းမယ်ရှုတဲ့ချင်းကင်းမယ်မြင်တဲ့ချင်းကင်းမယ်သိတဲ့ချင်းကင်းမယ်ဒီလိုမလားရှုတဲ့ချင်းကင်းမယ်မြင်တဲ့ချင်းကင်းမယ်သိတဲ့ချင်းကင်းမယ်မသိရင်မကင်းဘူးသိမှကိလေသာကင်းတာသိမှသိတာနဲ့တကယ်နဲ့အဝိဇ္ဇာကိလေသာမရှိတော့ဘူးအဝိဇ္ဇာကမသိတာမဟုတ်လား ကိုကသိလိုက်ပြီဆိုဝိဇ္ဇာရှိသေးလားသိလိုက်ပြီဆိုဝိဇ္ဇာမရှိတော့ဘူးเนาะဝိဇ္ဇာမရှိတော့ခဏခဏကွာနေတယ်အဝိဇ္ဇာကွာနေတဲ့အချိန်လေးမှာသိနေတယ်သိနေတယ်အဲ့ဒီသိနေတဲ့အချိန်လေးမှာဟာဒါဒုက္ခသစ္စာလေးပဲလို့သဘောပေါက်လိုက်တဲ့အခါကျတော့အဲ့ဒီပုံမှာတာယာတ္တမနှစ်သက်တဲ့တဏှာရှိသေးလားပုဂ္ဂိုလ်တ attva ဆိုတဲ့ဆွဲရှိလားခဏခဏမကင်းမလာကင်းအဝိဇ္ဇာလည်းကင်းတဏှာလည်းကင်းဥပါဒလည်းကင်းအဲ့ဒီလိုကင်းနေတဲ့အချိန်ကလေးမှာအဲ့ဒီရှုမှတ်တဲ့အသိဉာဏ်လေးနဲ့ဩဒုက္ခသစ္စာကြည့်ပါလားဟောဒီဒုက္ခသစ္စာကြည့်မှလူငိမ့်ချမ်းသာရာဖြစ်တဲ့နိဗ္ဗာန်ချမ်းသာဒုက္ခသစ္စာမှာ၆ရာဖြစ်တဲ့နိဗ္ဗာန်ချမ်းသာရရပါလို့ဤလိုစိတ်ကလေးညှုပ်ပေးလိုက်ဟုတ်တယ်မဟုတ်လားအဲ့ဒီလိုညှုပ်ပေးလိုက်ပြီးတော့မှလှူမယ်ဆိုလို့ရှိရင်မိမိလှူဒါန်းတဲ့လှူဒါနစေရနာအပေါ်မှာတဏှာကိလေသာပါလားဒိဋ္ဌိကိလေသာပါလားဥပါဒာကိလေသာပါလားအခိုက်အတန့်ပဲဖြစ်ဖြစ်မကင်းမလာကင်းသွားလားအဲ့ဒီအချိန်လေးမှာကြ བྱ ခဲ့သည်လှူဒါန်းပါဤလိုစိတ်ကိုညှုပ်ပြီးတော့လှူပလိုက်ရတယ်ဟုတ်တယ်မဟုတ်လားဘုရားတော်ကရေဝုခွေလေးနဲ့ဝေးပြီးတော့ရေကြီးရေသားလေးပေါ်တဲ့အချိန်မှာကြ བྱ ခဲ့သည်ခတ်လိုက်တဲ့အခါမှာရေကြီးရေသားရသလိုနည်းနည်းလေးကြာသွားရင်ဗာပြန်ပြည့်မောပြန်ပြည့်သလိုအဲ့ဒီလိုပဲခွန်တော်ပရိသတ်တွေကလည်းပဲရှုပြီးတော့ရှုမှတ်မှုလေးပေါ်နေတဲ့ကာလမှာချက်ချင်းဒါနပြုချက်ချင်းကုသိုလ်ပြုဒီလိုမဟုတ်လားအာနောက်မှကုသိုလ်ပြုမယ်လို့ဒီလိုတော့အမနေနဲ့ရှုမှတ်မှုလေးနဲ့ကုသိုလ်ပြုအဲဒါရှုမှတ်မှုရှုလို့မှတ်လို့မြင်တဲ့အချိန်မှာကုသိုလ်ပြုနော်မနေ့ပြန်ဒီတပည့်ကလေးဆိုင်းမနေနဲ့ချက်ချင်းပြုဟုတ်တယ်မဟုတ်လားအဲမနေ့ပြန်တပည့်ကကုသိုလ်ပြုတော့မယ်ဆိုရင်လည်းကုသိုလ်မပြုခင်ဘာလို့မလဲပြန်ရှုကုသိုလ်မပြုခင်ရှုပဲကုသိုလ်မပြုခင်ရှုပဲအာအလှူဒါနပြုတော့မယ်ရည်စဲချတော့မယ်အလှူဒါနပွဲတပင်ဆောင်ရွက်နေပြီရည်စဲချပွဲဆောင်ရွက်နေပြီအဲ့ဒီအချိန်လေးမှာဘာလို့မလဲခန္ဓာရှုဟုတ်တယ်မဟုတ်လားခန္ဓာရှုအဲဒီလိုခန္ဓာရှုပြီးတော့အမှန်တည်းသိသွားတဲ့အချိန်မှာကိလေသာလေးတွေကင်းနေတယ်ကင်းနေတဲ့အချိန်လေးမှာလှူဒါန်းပါ၏လို့စိတ်ညှုပ်ပြီးတော့တခါတည်းစိတ်ကိုပိုက်ဖြတ်ပလိုက်စိတ်ကိုပိုက်ဖြတ်ပလိုက်တာလှူဒါန်းလိုက်တာပဲဟုတ်တယ်မဟုတ်လားလှူဒါန်းလိုက်တာဟောရေစက်ချလိုက်ဆုံနေမှလှူဒါန်းရည်လို့မဆိုလိုဘူးနော်ဒါကတော့အခန္ဓာသဘောမျိုးနဲ့လှုပ်တဲ့သဘောပဲကိုယ်စိတ်ထဲမှာပိုက်ဖြတ်ပြီးတော့ဆွတ်လွတ်လိုက်တဲ့အချိန်ဟာလှူဒါန်းမှုကိစ္စဆောင်ရွက်လိုက်တဲ့အချိန်ပဲဟုတ်တယ်မဟုတ်လားအဲ့ဒါဆောင်ရွက်လိုက်တဲ့အချိန်ပဲအဲ့ဒီအချိန်ကလေးမှာတဏှာပါလားဥပါဒံပါလားအဲ့တော့ပြန်ရောက်လာမှာပေါ့ကိုကပတ်မှမတတ်ရသေးပဲကိုအဘိဓမ္မာတတ်ပြီလားမတတ်ရသေးတော့ခုနမှော်လေးတွေလို့ပြန်ပြည့်လာမှာပေါ့မပြည့်ခင်ကြပြာသည်စိတ်ကိုညှုပ်ပြီးတော့လှူဒါန်းမှာဤလိုဖြတ်ပလိုက်ရတယ်စိတ်ဖြတ်ပလိုက်ရတယ်ဟုတ်လားဆွတ်လွတ်တဲ့စိတ်တခါတည်းချက်ချင်းဖြတ်ပလိုက်ရအဲ့ဒီလိုအပိပံဆွလွတ်တဲ့စိတ်ကလေးနဲ့မိမိဟောပစ္စည်းပေါ်မှာလှူဒါန်းပါအေးလို့ပိုက်ဖြတ်ပလိုက်နော်ပိုက်ဖြတ်ပလိုက်တဲ့အချိန်မှာကိုယ်ပစ္စည်းလားအလူကံပုဂ္ဂိုလ်ရဲ့ပစ္စည်းလားအလူကံပုဂ္ဂိုလ်ရဲ့ပစ္စည်းဖြစ်သွားပြီအဲ့ဒီအချိန်မှာကိုယ်ကဆွလွတ်လိုက်တာကိုအဲ့ဒီအချိန်ကလေးမှာတဏှာပါလားဥပါဒံပါလားအဲ့ဒီလိုဆိုကမ္မလားကမ္မဘဝလားကမ္မကမ္မဘဝမဟုတ်ဘူးကမ္မကမ္မဆိုရင်နော်မိမိရဲ့ကုသိုလ်ကောင်းမှုကြောင့်လူချမ်းသာနာချမ်းသာအကျိုးပေးခြင်းပေးမယ်ဒါပေမဲ့လို့လည်းပဲအပယ်လေးပါးသန္တရာစီတော့စိတ်အပယ်လေးပါးသန္တရာစီတော့အကျိုးပေးရမလားအခုနတဏှာဥပါဒံဥစည်းတဲ့ကုသိုလ်ဆိုလို့ရှိရင်စိတ်မချရဘူးဟုတ်တယ်မဟုတ်လားတစ်ဖက်ကကုသိုလ်ကသုခတိအကျိုးပေးနေခြင်းပေးမယ်တဏှာဥပါဒံကဆွဲချလိုက်ရင်လည်းကုသိုလ်ပြုထားတဲ့ပုဂ္ဂိုလ်ပေမဲ့အပယ်ကောမရောက်နိုင်ဘူးလားရောက်စိတ်မချရဘူးဘလောက်ပဲကုသိုလ်ပြုထားပြုထားဒိဋ္ဌိအပယ်အဲတဏှာဥပါဒံတရားတွေဒိဋ္ဌိတဏှာတရားတွေဥသိပြီးတော့လှူဒါန်းမယ်ဆိုရင်အဲ့ဒီတရားတွေကဆွဲချလိုက်ရင်ကုသိုလ်ပြုထားတဲ့ပုဂ္ဂိုလ်ပဲမယ်လေအပယ်ရောက်ကြတာတပုံကြီးပဲစိတ်မချရဘူးကုသိုလ်ကစိတ်မချရတာလားကိလေသာကစိတ်မချရတာလားကိလေသာကစိတ်မချရတာကိလေသာကဆွဲသွားရင်ပါသွားတာပဲဟုတ်လားအဲ့ဒါကြောင့်ကိလေသာအပါမခံနဲ့ဘိုင်းတော်ပရိသတ်တွေလှူဒါန်းမယ်ဆိုရင်ပါလေကိလေသာအပမခံတဲ့ကိလေသာအဝင်မခံတဲ့နော်ကိလေသာဝင်မခံတဲ့အဲဒီလိုကိလေသာဝင်မခံမှုဆိုလို့ရှိရင်ဘယ်နည်းဆုံးတော့ပယ်လေးပါးသန္တရာဇာတိမငြိမ်းဘူးလားငြိမ်းကာမဘဝဒိဋ္ဌိပယ်လေးပါးရောက်ကြောင်းဖြစ်တဲ့ဒိဋ္ဌိကိလေသာမရှိသည့်အတွေ့ဒိဋ္ဌိအုပ်ချုပ်တဲ့ကံမဟုတ်သည့်အတွေ့ဒိဋ္ဌိကိလေသာအုပ်ချုပ်တဲ့ကံဤချုပ်နေသည့်အတွေ့စဉ်းစားတော့စဉ်းစားဒီတိုင်းပဲဖြစ်နေတာမဟုတ်လားကာမဘဝနိရောဓဘာကံတွေချုပ်နေတော့ဒိဋ္ဌိအုပ်ချုပ်တဲ့ကံတွေချုပ်နေတာဘာကံချုပ်တော့သ ီးပြီးတော့လှူတဲ့ပုံကောင်တရားရဲ့သန္တာမှာဒိဋ္ဌိအုပ်ချုပ်တဲ့ကံမချုပ်ဘူးလားချုပ်ချုပ်နေတယ်တဏှာအုပ်ချုပ်တဲ့ကံကမချုပ်ဘူးလားချုပ်ချုပ်နေတာပဲဒီလိုမဟုတ်လားကမ္မဘဝနိရောဓကမ္မဘဝနိရောဓဒိဋ္ဌိအုပ်ချုပ်တဲ့ကံတွေချုပ်နေသည့်အတွက်တဏှာအုပ်ချုပ်တဲ့ကံတွေချုပ်နေသည့်အတွက်ကုသိုလ်ကံတော့ကုသိုလ်ကံပါပဲဒါပေမဲ့ဒိဋ္ဌိအုပ်ချုပ်တဲ့ကံချုပ်တဏှာအုပ်ချုပ်တဲ့ကံတွေချုပ်နေတဲ့အဝိဇ္ဇာအုပ်ချုပ်တဲ့ကံတွေချုပ်နေတဲ့အဲ့ဒီကိလေသာကိုချုပ်တဲ့ကံချုပ်တော့ရောယောကံပဲရှိတာပေါ့ဟုတ်တယ်မဟုတ်လားအဲ့ဒါရောယောကံကဒုက္ခတိဘုံကျိုးပေးခြင်းပေးမယ်ဒါပေမဲ့တဏှာဒိဋ္ဌိအုပ်ချုပ်တဲ့ကံချုပ်နေသည့်အတွက်အပယ်လေးပါးကျိုးပေးရောမလားအဲ့ဒီလို့ဆိုအပယ်လေးပါးမှတော့လွတ်တာပဲအနည်းဆုံးတော့အပယ်လေးပါးမှလူဘောကရေးကြည့်တာကိုဟုတ်တယ်မဟုတ်လားအဲ့ဒါကြောင့်မလို့ကံမဘဝမဖြစ်ပါစေနဲ့ကံဖြစ်အောင်ကြိုးစားပါနော်အဲ့ဒီတော့ကံဖြစ်အောင်ကြိုးစားမယ်ဆိုရင်ကမ္မဘဝနိရောဓသာတိနိရောဓအဲ့ဒီလိုမှမဟုတ်လို့တဏှာတွေပလဲပွေနဲ့ပုဂ္ဂိုလ်တ attva ငါးသက်ဆွဲတွေနဲ့မာနတွေနဲ့ဟုတ်လားခေါင်းယုံဝင်ကြွားစွာနဲ့လှူဒန်းမယ်ဆိုရင်တဏှာတွေဥပါဒံတွေမာနတွေအောက်ချုပ်တဲ့ကံမဖြစ်ဘူးလားဖြစ်လားအဲ့ဒီလိုဆိုရင်ကမ္မဘဝနိရောဓလားကမ္မဘဝပစ္စယလားကမ္မဘဝပစ္စယသာတိကမ္မဘဝပစ္စယသာတိကမ္မဘဝပစ္စယကံတိဟုသောကြောင့်တရားကြောင့်သာတိဘယ်နဲ့ဏိရောဓဝါမှာလဲကမ္မဖြစ်ကမ္မဘဝဖြစ်ပြီဆိုမှတော့သာတိဖြစ်ပြီပေါ့ဒီလိုမဟုတ်လားကမ္မဘဝပစ္စယသာတိဏိရောဓမဟုတ်ဘူးဏိရောဓမဟုတ်ဘူးသာတိနော်သာတိမရှိဘူးလားဖြစ်အဲ့ဒီသာတိထဲမှာဘယ်လေးပါးသာတိကိုစိတ်ချရမလားသုံးတော့မှာတဏ္ဍာတိတိရှိနေတယ်ဟုတ်တယ်မလားဒုက္ခိဘုံကမရောက်နိုင်ဘူးလားရောက်နိုင်လားအပယ်လေးပါးကမရောက်နိုင်ဘူးလားရောက်နိုင်လားကုသိုလ်ကံကြောင့်အပယ်လေးပါးရောက်တာတော့မဟုတ်ဘူးဒါလည်းသိကြမှာဟုတ်လားဘလို့ကြောင့်ရောက်ဒိဋ္ဌိကဆွဲချလိုက်လို့ရောက်တာဒိဋ္ဌိတကမကွာသည်များလူမစက်ကြနာမသိကြမိုးဖျားပြန်မှဖြစ်တော့ပါလေခန္ဓာပြုတ်ကွဲကုသိုလ်စက်ကရောက်မြဲပေရွာဓမ္မတာဒီအပယ်လေးပါးမရောက်နိုင်ဘူးလားရောက်နိုင်ဒိဋ္ဌိပါနေရင်တော့အပယ်လေးပါးရောက်တတ်တာပဲဟုတ်လားဒိဋ္ဌိပါနေပဲလေးပါးရောက်တတ်တာပဲဒါကြောင့်ဒိဋ္ဌိမပါစေနဲ့တဏ္ဍမပါစေနဲ့เนาะကဲကောင်းပြီကမ္မဘဝပစ္စယဇာတိဇာတိပြီးတော့သရမရဏအဲ့ဒီဇာတိမှာအကုဏတော်ကပြောခဲ့တဲ့ဘဝဘက်ကဥပပတ္တိဘဝဟိုဘက်ကပို့မထားဘူးလားပို့ထားဘယ်ထဲသွားတဲ့နံပါတ်လေးကဘယ်လိုနဲ့သွားပေါ့ဇာတိနဲ့ပေါင်းတာသရမရဏနဲ့ပေါင်းတာမဟုတ်ဘူးဇာတိနဲ့ပေါင်းတာဇာတိကလည်းဖြစ်တာဥပပါတိဘဝကလည်းဖြစ်တာဖြစ်တာချင်းတူလို့သွားပေါင်းပလိုက်တာဒီလိုမဟုတ်လားအဲဒီတော့ဥပပါတိဘဝသည်အကြောင်းတရားဖြစ်သွားတာလားအကျိုးတရားဖြစ်သွားတာလားအကျိုးတရားဖြစ်သွားတယ်ဇာတိသရမရဏအကျိုးတရားအကျိုးတလွာဟုတ်လားနံပါတ်3အကြောင်းတလွာကြောင့်နံပါတ်4အကျိုးတလွာရတယ်ဇာတိသရမရဏအနာကအကျိုးအနာဂတ်အကျိုးတလွာဘာသစ္စာလဲအနာဂတ်အကျိုးဒုက္ခသစ္စာအလွာတခုအဲ့ဒီနည်းနဲ့အကြောင်းသမုဒယသစ္စာတွေဖြစ်လိုက်အကျိုးဒုက္ခသစ္စာတလွာရလိုက်အကျိုးဒုက္ခသစ္စာတလွာပေါ်မှာအကြောင်းတလွာဖြစ်လိုက်အကြောင်းတလွာပေါ်မှာအကျိုးတလွာရလိုက်အဲ့ဒီနည်းနဲ့လွာလေးပါးနဲ့ကောသန္တရာမကျင်လည်ဘူးလားကျင်လည်နောက်တကပရိစ္ဆာသမုပ္ပတ်အင်္ဂါ12ပါးနည်းနဲ့ကောမလည်ဘူးလားလဲအဝိဇ္ဇာသင်္ခါရတဏှာဥပါဒကမ္မဘဝတဏှာဥပါဒသအဝိဇ္ဇာသင်္ခါရဝိညာဏယောသလရဏဖတ်တဝေရဏတဏှာဥပါဒဘဝဇာတိသရမရဏအကြောင်းကျိုးဆက်တော်ပြီးတော့ကောသန္တရာမလဲဘူးလားလဲသင်္ခါသအဝိဇ္ဇာကသကမ္မသုံးသရမရဏမှာဆုံးပြီးတော့မသိလို့ပြလို့အာထုတ်တယ်မသိမှုနဲ့ပြလို့အာထုတ်တယ်ပြလို့အာထုတ်တော့အကျိုးတရားတွေမရဘူးလားရခန္ဓာဘယ်နှပါဘယ်လိုတွေတော့ဝိညာဏယောသလာယရဏဖတ်တာဝေဒနာအဲ့ဒီတရားတွေရပြန်တော့လည်းပဲအဲ့ဒီတရားတွေရတိုင်းရတိုင်းမရှိမပွားဒီတိုင်းထားမယ်ဆိုရင်ဒီတူဝါကိစ္စမှာဟောသူတော့ကတဏမလာဘူးလားလားတဏတရားကခင်တယ်ဥပါဒံကဆွဲလန်းတယ်ကမ္မဘဝကအဲ့ဒီခန္ဓာ၅ပါးနဲ့ပတ်သက်လို့ရကြောင်းအလုပ်တွေအားထုတ်တယ်အားထုတ်တော့မရဘူးလားရရတော့တခြားလားဇာတိလားဇာတိတာရထားမယ်ဆိုဝန္ဒသိကင်းပါမလားနောက်ဆုံးဘာနဲ့ဒီကုန်းချုပ်
သရမရဏဆိုတဲ့ဝနာသိနဲ့ဒီကုန်းချုပ်ဒီကုန်းချုပ်ပြီးပြန်တော့လည်းဘဝရပ်သွားပြီလားမရသေးဘူးဘဝမရသေးဘူးဒီလိုမလားဘဝမရသေးဘူးနောက်ထပ်အဲ့ဒီဘဝကပြုတ်ခဲ့တဲ့ကံကြောင့်နောက်ဘဝမှာပရိသန္တိနေပြန်ပြီးတော့မရဘူးလားရပရိသန္တိပြန်ရလိုက်သရမရဏနဲ့ဒီကုန်းချုပ်လိုက်ပရိသန္တိပြန်ရလိုက်သရမရဏနဲ့ဒီကုန်းချုပ်လိုက်အဲ့ဒီလိုနေနေပဲအင်္ဂါ12ပါးနဲ့ကောသန္တရာမလဲဘူးလားလေသုံးပါအစဟလာသုံးပါအစဟိုသုံးပါနေကာလသုံးပြချင်းရ20ဟလာအစဘယ်နှပါလဲအဲ့ဒီလိုနေနဲ့လဲသန္တရာကျင်လဲတာပါပဲတဲ့နံပါတ်၄စကဘလူးနဲ့ဘလူးစတ်တော့သင်္ခါရနဲ့ဝိညာဉ်စတ်တယ်သင်္ခါရစရာကအတိတ်အကြောင်းဝိညာဉ်စရာကပစ္စုပန်အကျိုးအတိတ်အကြောင်းနဲ့ပစ္စုပန်အကျိုးအတိတ်နဲ့ပစ္စုပန်ဘဝတူရလားအတိတ်ကအတိတ်ဘဝပဲပစ္စုပန်ကဘဝတူလားဘဝမတူဘူးဘဝမတူတော့ဟုတ်ပြီအတိတ်ကာလတုန်းကပြုခဲ့ဖို့တဲ့အဝိဇ္ဇာနဲ့သင်္ခါရအဲ့ဒီအဝိဇ္ဇာနဲ့သင်္ခါရဒီအတိတ်ကာလမှာပဲမကြံခဲ့ဘူးလားကြံခဲ့ကြံခဲ့တယ်ပစ္စုပန်မှာခန္ဓာတွေဘယ်နှပါးရတော့ခန္ဓာတွေ၅ပါးရတယ်အတိတ်ကာလမှာဖြစ်ခဲ့တဲ့အဝိဇ္ဇာသင်္ခါရနဲ့ပစ္စုပန်မှာဖြစ်တဲ့ခန္ဓာ၅ပါးနဲ့မတူဘူးတူတယ်လားမတူဘူးလားအဲ့ဒါလည်းမတူဘူးဆိုရင်အတိတ်ကာလမှာဖြစ်တဲ့အဝိဇ္ဇာသင်္ခါရကတတ္တပစ္စုပန်မှာဖြစ်တဲ့ခန္ဓာ၅ပါးကတတ္တပါဆိုရင်ဗာရတိဖြစ်အောစေတာဒိဋ္ဌိဖြစ်မယ်ဗာရတိဖြစ်တော့အောစေတာဒိဋ္ဌိဖြစ်မယ်ဒီတော့အတိတ်ကာလကအဝိဇ္ဇာသင်္ခါရနဲ့ပစ္စုပန်မှာရှိတဲ့ခန္ဓာ၅ပါးနဲ့တတ္တစီလာတပေါင်းနဲ့လားတပေါင်းနဲ့လို့ယူရင်အရေဒီတော့အတိတ်ကာလကပြုခဲ့တဲ့သင်္ခါရကံဒီပစ္စုပန်ဘဝနဲ့ဘာမှမဆိုင်ဘူးဆိုရင်ပစ္စုပန်ဘဝကိုပါလာပါတယ်ဆိုရင်ဘာရေဒီလဲ။ဩတို့အခုကုသိုလ်ပြုလို့ကုသိုလ်ပြုလို့တို့နတ်ပြည်ရောက်တယ်။ဖားကလေးသေးလို့နတ်ပြည်ရောက်တယ်။လူသေးလို့နတ်ပြည်ရောက်တယ်။လူသေးလို့နတ်ပြည်ရောက်တယ်။လူသေးလို့တရေဖြစ်တယ်။ဘာရေဒီလဲ။ဘာရေဒီလဲ။လူသေးလို့တရေဖြစ်တယ်ပါရတိသတ္တရာတိတိတက္ကရာတိတိကတော့ပါပြီးသားဟုတ်တယ်မလားပုဂ္ဂိုလ်တတ္တဝါလို့ပြောကြတဲ့ကတက္ကရာတိတိကပါပြီးသားလူသေးလို့တရားဖြစ်တဲ့ပါရတိလူသေးလို့လက်ပြီးရောက်တယ်သတ္တရာတိတိဒီလိုမလားသတ္တရာတိဒီလိုဆိုတော့လူပြေလို့လူသေးလို့လက်ပြီးရောက်တာလားလူပုံမှာရှိတဲ့ယုံနာကတတ္တနတ်ပုံမှာရှိတဲ့ယုံနာကတတ္တဒီလိုမလားအဲ့တော့နတ်ဘုံမှာရှိတဲ့ယုံနာကတိတ္တပေါ်တာတတ္တပေါ်တာပါဆိုရင်ရောဗာရတိတော့ဒါတော့ဘယ်လိုပြောမှဒိဋ္ဌိနှစ်ပါးမှလုံးမလဲအကြောင်းအကျိုးဆက်သွယ်မှုနဲ့လူဘုံမှာရှိတဲ့အကြောင်းတတ္တိကြောင့်နတ်ဘုံမှာယုံနာနေအသက်ပေါ်တာပါသို့တော့လူဘုံကယုံနာတဲ့နတ်ဘုံပါသွားရလားပါမသွားဘူးအဲ့ဒီလိုဆိုလို့အဲ့ဒီလိုဆိုရင်ဒိဋ္ဌိနှစ်ပါးမှမလုံးဘူးလားလွတ်သွားဒိဋ္ဌိနှစ်ပါးမှလွတ်သွားပြီနော်မြတ်စွာဘုရားလည်းကသာတိဆိုတဲ့ယန္တပါရှိတယ်။တဏ္ဍာတေရဲ့သာသာတိမြတ်စွာဘုရားကဟောတယ်ငါအတိတ်ကာလတုန်းကဒေမီမင်းကြီးဘွားမှာဖြစ်တယ်ဒေမီမင်းကြီးဘွားကသေတော့မာဇနကမင်းဖြစ်တယ်မာဇနကမင်းဘွားကသေတော့သုဏသမ္မာဖြစ်တယ်သုဏသမ္မာဘွားကသေတော့ဒေမီမင်းကြီးဖြစ်တယ်သာတိဖြစ်ဒီလိုသူကဇာတ်တော်ကိုပြန်ဟောတာကိုအတိတ်ဇာတ်လမ်းနေပြန်ပြီးတော့ဟောတဲ့အခါမှာအဲ့ဒီသာတိဆိုတဲ့ယန္တပါကသူကလည်းတရားနာတဲ့ပရိသတ်ဓမ္မပါနေတာကိုဒီတော့သူကအချာရတဲ့ကိုပြောတယ်ဟာမြတ်စွာဘုရားဟောတဲ့တရားကသဘောပေါက်ပြီတဲ့သဘောပေါက်ပြီတဲ့နော်တေမီမင်းကြီးကနေပြီးတော့သေတဲ့အခါမှာမာဇနကမင်းဖြစ်တယ်တေမီမင်းကနေမာဇနကမင်းဖြစ်သွားတယ်အဲ့ဒီလိုသူကသဘောပေါက်တယ်တဲ့ဆိုကြတဲ့ယန္တိကပြောတော့မဟုတ်ဘူးမင်းမြတ်စွာဘုရားဟောတာဒီလိုမဟုတ်ဘူးအာဟုတ်တယ်တိမိမင်းသေလို့မာဇနကမင်းဖြစ်တာဒီလိုမဟုတ်လားတိမိမင်းကနေမာဇနကမင်းဖြစ်သွားတယ်မာဇနကမင်းကနေသောဏသမ္မာဖြစ်တယ်ဒီတော့ဘဝတွေဟာတစ်ခုနဲ့တစ်ခုဆက်သွားတာတစ်ခုနဲ့တစ်ခုဆက်သွားတာအဲ့ဒီလိုဆက်သွားလို့လည်းပဲအခုပြုလုပ်ထားတဲ့ကုသိုလ်ကံဒီနောက်ဘဝနောက်ဘဝနောက်ဘဝနောက်ဘဝတွေမှာအဲ့ဒီကုသိုလ်ရဲ့အကျိုးတွေတို့ခံစားနေရတာပေါ့ဒီလိုယူတာကိုဟုတ်တယ်မဟုတ်လားမြတ်စွာဘုရားကလည်းဒီနေရာလေးနဲ့ပတ်သက်ပြီးတော့ဓမ္မပဒမှာတထသကမိဝါတဲ့ကုသိုလ်ကောင်းမှုအကုသိုလ်မကောင်းမှုတွေပြုလုပ်ထားတဲ့ပုဂ္ဂိုလ်များသည့် လဲဘိန်ကဲ့သို့ရထသက္ကသရာကယထာဘိန်ပေါ့နော်ယထာဘိန်အခုကဲ့တော့လဲဘိန်ဖြစ်ဖြစ်ကားဘိန်ဖြစ်ဖြစ်ယူလို့ရပါတယ်ဟုတ်လားအဲဒီတော့ယထာသွားရနောက်ကိုရထသက္ကမိပါယထာသွားရနောက်ကိုလဲဘိန်ကြီးပါလာသလိုကားသွားရနောက်ကိုကားဘိန်ကြီးပါလာသလိုအဲဒီလိုကိုပြုထားတဲ့ကုသိုလ်ကံတွေကကိုရောက်နေတဲ့ဘဝတိုင်းဘဝတိုင်းကိုလက်ပြီးတော့အကျိုးပေးနေပါတယ်လို့ဒီလိုမယူကြဘူးလားယူကြမြတ်စွာဘုရားကရထသက္ကမိဝါလို့ဒီလိုမဟုတ်ခဲ့ဘူးလားဟုတ်ခဲ့ဟုတ်ခဲ့တာကိုအဲဒီလိုဟောခဲ့တဲ့စကားကလေးကိုကြည်ပြီးတော့ဒါနနဲ့သီလမပါဒီကမ္မတိဒီလိုမဟုတ်လားအေးအတိတ်ဘဝကဒါနပါခဲ့လို့ဒီဘဝမှာအဲ့ဒီဒါနကတို့တစ်သလုံးလိုက်ပြီးတော့ကျေးဇူးပြုပေးနေတာဒီလိုကိုအဲ့တော့နောက်ဘဝအတွက်ဒါနလေးပါသွားရမယ်နောက်ဘဝအတွက်သီလလေးပါသွားရမယ်ဘုရားပရိသတ်တွေမပြောဘူးလားပြောအေးဒီဘဝကနေပြီးတော့ဝိညာဉ်ချုပ်သွားမယ်ဆိုရင်နောက်ဘဝအတွက်ဘာလေးပါသွားဖို့လိုလဲဒါနလေးပါသွားဖို့လိုတယ်သီလလေးပါသွားဖို့လိုတယ်ပါသွားဖို့လိုတယ်ဆိုပြီးတော့ဒါနသီလကိုလည်းပဲလက်တွေ့ကြိုးစားပြီးတော့မဆောင်ဘူးလားဆောင်လားဘယ်အထိပါဖို့လဲနဘဝတိပါဖို့မလားနဘဝမှာဒါနာလေးပါသွားမှဖြစ်မှာဒါနာလေးမှာဒါနာနေရင်မောရတယ်ဒါနာနေရင်မောရတယ်ဒီတော့နဘဝမှာအစဉ်ဆက်တို့ချမ်းသာအောင်ဒါနာပါရိယမောဒမရေကတုံကြီးလို့အချိန်မရွေးစားသုံးလို့ရအောင်တို့ဒီဘဝကနေပြီးတော့ဘာလို့ပေးရမှာလဲဒါနာကုသိုလ်တွေညံ့ညလုံးဒီလိုမလားဒါနပါတိယမုဒ္ဓမဒါနလူညတညပေးကံကြီးဆိုတဲ့ဒါနတရားသည်ဩတ္တမလွန်တရားမြတ်တဲ့ပါဋိယရိက္ခာတုကြီးနဲ့တူတယ်တူတယ်လို့သာပြောတာနော်တကယ်ရိက္ခာတုသဘောဖြစ်တာဟုတ်ရလားအဲ့ဒါကဘုန်းတော်ပရိသတ်တွေကဟာနောက်ဘဝမှာရိက္ခာတုပါတော့အောင်ကြိုးစားဒါနကုသိုလ်များများပြုဒါနကုသိုလ်များများပြုဒါမှဖြစ်လျက်ဘဝမှာရိက္ခာတုပါမယ်ဖြစ်လျက်ဘဝမှာချမ်းသာဒုက္ခရမယ်ဆိုတော့ဒါနဆိုတဲ့ကုသိုလ်ကံကနဘဝအတိလိုက်အကျိုးပေးနေတဲ့အတိပဲမရောက်ဘူးလားရောက်အဲ့ဒီလိုကောသဘောမပေါက်ထားကြဘူးလားသဘောပေါက်ထားကြလားအဲ့ဒါဆိုဗာဒိတိသတ္တရဒိဋ္ဌိဒီဘဝကပြည့်လုံးတဲ့ဒါနကုသိုလ်အထုပ်သည်နဘဝအတိလိုက်ပြီးတော့ဘုန်းကြီးတို့ပရိသတ်တွေကိုကျွေးနေပါလေဆိုရင်သတ္တရဒိဋ္ဌိပေါ့ဒီလိုမဟုတ်လားယထာလိမ့်ပင်ကဲယထာသောယာနာကိုလိမ့်ပင်ကြီးပါသွားတယ်လို့တဘာရီသွားရတော့ဘယ်ဘုံဘဝပဲရရောက်တို့ပြုခဲ့တဲ့ကုသိုလ်ကံကလိုက်ပြီးတော့ကျေးဇူးပြုမိနေပါတယ်ဆိုရင်ဒါလည်းပါလေသတ္တရာဒိဋ္ဌိနောက်ဘဝဒီကုသိုလ်ကံကြီးပါသွားတယ်ဆိုတဲ့ဒီမှာမပြောလိုက်ရောက်ကုသိုလ်ကံနောက်ဘဝဒီပါနိုင်ရဲ့လားဘာဖြစ်လို့လဲကုသိုလ်ကံဒီနန္တရာဖြစ်ပြီးရင်ဘယ်ချိန်ပြည့်ဖြစ်တဲ့ချိန်ပြည့်တာလဲဘယ်နေရာမှာပြည့်ဖြစ်တဲ့နေရာပြည့်တာလဲနောက်ဘဝဒီပါသွားရဲ့လားနဘဝတိပါဖို့နေနေသာသာမနေ့ကလောက်ခဲ့တဲ့ကုသိုလ်တော်ဒီနေ့ရှိသေးလားမနေ့ကလောက်ပေါ်ခဲ့တဲ့ကုသိုလ်စေတနာတွေဘယ်တော့ကပြည့်ကုန်ရှိသေးလားမရှိတော့ဘူးเนาะတနေ့တော့ကလောက်ပေါ်ခဲ့တဲ့ကုသိုလ်စေတနာကနေ့ရှိသေးလားမရသေးလားပြတ်သွားပြီဒီတော့စိတ်တခဏလေးနတရားလေးတွေဟာလည်းပဲစိတ်တခဏနဲ့အခုဖြစ်အခုပြည့်အခုဖြစ်အခုပြည့်နောက်တစ်ခုပေါ်နောက်တစ်ခုပြည့်နောက်တစ်ခုပေါ်နောက်တစ်ခုပြည့်ဒီလိုပြည့်ပြတ်သွားတာကြီးပဲယုတ်တရားကလည်းပဲဖြစ်တယ်ပြည့်တယ်ဖြစ်တယ်ပြည့်တယ်တော့ခြေတော်ကလေးခြားတာတုန်းကယုတ်သည်ခြေတော်ကလေးကြွတဲ့အချိန်ထိပါရလားဘုန်းကြီးတို့ယောဂီတွေဆောင်းတော့မှအဆောင်မှနေတော့ကဖြစ်ခဲ့တဲ့ယုတ်တယ်အခုဓမ္မယုံကြည်စီရောက်လာတဲ့အခါပါရလားဘယ်မှာပြည့်ကြရင်ခဲ့တော့အဆောင်မှပြည့်ကြရင်ခဲ့တာပဲခြေတလန်းချင်းတလန်းချင်းသွားနေတဲ့ယုတ်သည်ဘယ်နေရာမှာပြည့်တလန်းချင်းတလန်းချင်းလှမ်းနေတဲ့နေရာမှာပဲပြည့်ကြရင်ခဲ့တာပဲနတ်တရားကလည်းအဲ့ဒီတိုင်းပဲမလားအဲ့ဒါကြောင့်အတိတ်ကာလတုန်းကပြုခဲ့တဲ့ကံဒီအခုပါလာရဲ့လားပါလာပါတယ်ဆိုရင်သတ္တရာဒိဋ္ဌိအတိတ်တုန်းကကံဒီအခုထိပါလာပါတယ်အခုထိလိုက်ပြီးတော့ကျေးဇူးပြုပေးနေပါတယ်ဆိုရင်ဗာဒိဋ္ဌိသတ္တရာဒိဋ္ဌိဒီလိုမဟုတ်လားတကယ်တော့ကျတော့ဒီတုန်းကကံဒီအတိတ်တုန်းကဖြစ်တဲ့ဖြစ်ပြီးတော့ပြက်တယ်ပြက်ပြီးဘာကြံတော့အခုဘဝလူချမ်းသာအခုဘဝလူပေါ်နတ်ပေါ်ရောက်ဖို့အတွက်အတိတ်ဖြစ်တုန်းကကံဖြစ်တုန်းကပဲတခါတည်းဖန်တီးပေးလိုက်ကံဖြစ်တော့ကပဲဖန်တီးပေးလိုက်တာအခုထိလိုက်ပြီးတော့ဖန်တီးနေတာလားဟိုတော့ကဖန်တီးပေးလိုက်တာဘယ်ချိန်ကဖန်တီးပြုတ်ခဲ့တဲ့အချိန်တုန်းကဖန်တီးတာဒီလိုမလားအတိတ်ပြုတ်ခဲ့တဲ့အချိန်တုန်းကဖန်တီးလိုက်တာဒီအထိဘယ်ကံမှပါမလာဘူးနော်အဲ့ဒါကြောင့်မလို့မိမိတို့ကနေပြီးတော့ อยู่ได้อยู่สาเรติอยู่ได้เนี่ยมาตินคาระเนี่ยวิญญาณဆိုတဲ့အဆက်မှာအယူမှန်မှမမှန်ရင်ဘာဖြစ်တတ်တော့ဒိဋ္ဌိဖြစ်တတ်တယ်ဟုတ်လားမမှန်ရင်ဒိဋ္ဌိဖြစ်တတ်ဒီတော့အခုဘုန်းကြီးတို့ပရိသတ်တွေကုသိုလ်တွေမရှိဘူးလားရှိအကုသိုလ်တွေကမရှိဘူးလားရှိလားအဲ့ဒီကုသိုလ်အကုသိုလ်တွေဒီဟုတ်လားအကျိုးပေးဖို့ကြတော့ဇောကသတ်မှတ်သွားတာပရမဇောအားကောင်းရင်ဘယ်ဘဝအကျိုးပေးမယ်ဒီဘဝအကျိုးပေးမယ်တတမဇောအားကောင်းရင်ဒုတိယနောက်ဘဝအကျိုးပေးမယ်အလယ်ဆုံးငါးချက်အားကောင်းရင်ဟောတတိယဘဝကနေပြီးတော့နောက်ဘဝနောက်ဘဝတွေမှာအကျိုးပေးမယ်ဒီတော့ကံဖြစ်စဉ်ကလေးကအဲ့ဒီကံရဲ့ဇောခုနှစ်ချက်ရှိတယ်ဟုတ်လားကံဖြစ်စဉ်ကလေးကအဲ့ဒီကံမှာဇောခုနှစ်ချက်ဖြစ်တော့ခုနှစ်ချက်ဖြစ်တယ်အဲ့ဒီဇောခုနှစ်ချက်ဘယ်ဇောအားကောင်းတယ်လဲဆိုတာဟာနောက်မှပြန်ဖန်တီးပေးနေတာမဟုတ်ဘူးအခုကလေးကသတ်မှတ်ပြီးသားသမ္မာပိသာသရာဒီအကျိုးဒီကုသိုလ်ဒီအကုသိုလ်ကံရဲ့အကျိုးဒီဒီဘဝမှာအကျိုးပေးမလားနောက်ဘဝမှာအကျိုးပေးမလားသူကသမ္မာပိသာဟုတ်တယ်မလားသမ္မာပိသာဒီလိုဆိုရင်သူသမ္မာတိတဲ့ကျင်းတဲ့အကျိုးပေးမလားမေးရင်ကျင်းတဲ့အကျိုးပေးပါလိမ့်မယ်လို့မျှော်လင့်လို့ရတဲ့ကံကကရုကကံဒီလိုမဟုတ်လားကရုကကံဆိုတာကအခြားကံလာပြီးတော့အနှောက်အယှက်ပေးလို့မရဘူးကုသိုလ်နဲ့ပတ်သက်ရင်ဇန်ကုသိုလ်ပေါ့နော်မေကုသကုသိုလ်ပရမဇာရရင်ပရမဇာဘုံရောက်မယ်ဒုတိယဇာရရင်ဒုတိယဇာဘုံတတိယဇာရရင်တတိယဇာဘုံသူကလည်းသူတတ်မှတ်ပြီးသားပြုပြင်ပြောင်းလဲလို့မရဘူးဟုတ်တယ်မဟုတ်လားပိစ္ဆာနာတိယကံကျွလုံမိထားရင်ဘယ်ရောက်မယ်ဘယ်ရောက်ဘုံရောက်မယ်ဘယ်ရောက်မလဲဒုက္ခံကတတ်မှတ်ပြီးသားဟုတ်လားဒုက္ခံကတတ်မှတ်ပြီးသားနောက်ထပ်ပြန်ဖြေလို့ရရလားဘလုံးနည်းနဲ့ဖြေလို့မရဘူးနော်ဘလုံးနည်းနဲ့တောင်းမှလို့မရဘူးဟုတ်တယ်မလားဘလောက်ပဲဟုတ်လားယူဇနာတရားမြင့်တဲ့ကြောင်းရွှေကြောင်းကြီးဆောက်လှူတန်းလည်းပဲအဲ့ဒီကုသိုလ်ကကယ်နိုင်ရလားမကယ်နိုင်ဘူးသူကဂရုကကံလို့ခေါ်တယ်သတ်မှတ်ပြီးသားကျင်းနေသတ်မှတ်ပြီးသားကျန်တဲ့ကံကြီးကြတော့ဂရုကကံမဟုတ်ဘူးကျင်းနေသတ်မှတ်ထားတာမရှိဘူးအဲ့တော့အခုကုသိုလ်ကံပြုတယ်အဲ့ဒီကုသိုလ်ကံမှာဘယ်ဇောကအားကောင်းတယ်လဲအားကောင်းတဲ့ဇောကနေအကျိုးပေးတယ်သတ်မှတ်ပြီးသားဟုတ်တယ်မလားအကုသိုလ်ကံပြုတယ်အကုသိုလ်ကံဇောခုနှစ်ကြိမ်ကြတယ်ဘယ်ဇောကအကောင်းတယ်လဲအကောင်းတဲ့ဇောကလည်းအကျိုးပေးဖို့ရန်သတ်မှတ်ပြီးသားဒီလိုမဟုတ်လားသတ်မှတ်ပြီးသားသို့တော်သူဒီဂရုကကံဟောရလားကျန်တဲ့ကုသိုလ်ကံကျန်တဲ့အကုသိုလ်ကံတွေဂရုကကံမဟုတ်ဘူးဂရုကကံမဟုတ်တဲ့အတွက်သူကသတ်မှတ်ထားပြီမဲ့လို့လည်းပဲအခြားဆက်ကျင်မဲ့ကံကသူ့ရဲ့ပုံအကောင်းသွားရင်အခြားဆက်ကျင်မဲ့ကံကဝင်ပြီးတော့အကျိုးပေးသွားတာသူကဖယ်ပေးလိုက်ရတယ်ဟုတ်တယ်မဟုတ်လားဆိုကြပါစို့ခရင်ဆုံးကတ်တဲ့ကံဆုံးကတ်တဲ့ကံနဲ့နော်တင်ငန်းကတ်တဲ့ကံနဲ့ကြောင်းကတ်တဲ့ကံအဲဆုံးလှူတဲ့ကံရှိတယ်တင်ငန်းလှူတဲ့ကံရှိတယ်ကြောင်းလှူတဲ့ကံရှိတယ်ဒီလိုမျိုးမျိုးဖြစ်လာရှိတယ်အဲဒီလိုမျိုးမျိုးရှိတဲ့အခါကျတော့တင်ငန်းနဲ့လှူခဲ့တာပဲတင်ငန်းလှူခဲ့စဉ်တုန်းကတင်ငန်းလှူတဲ့ကံဟုတ်တယ်မဟုတ်လားကြောင်းလှူခဲ့စဉ်တုန်းကကြောင်းလှူတဲ့ကံတင်ငန်းလှူတဲ့လှူခဲ့တဲ့အချိန်တုန်းကတင်ငန်းလှူခဲ့တဲ့ကံကြောင်းလှူတဲ့ကံကလည်းသူရဲ့ဇောအားလျောစွာသတ်မှတ်ပြီးသားဆွမ်းလှူတဲ့ကံကလည်းသူရဲ့ဇောအားလျောစွာသတ်မှတ်ပြီးသားနော်သင်္ကန်းလှူတဲ့ကံကလည်းသူရဲ့ဇောအားလျောစွာသတ်မှတ်ပြီးသားဒီလိုမဟုတ်လားအခြားခြားပစ္စည်းလှူတဲ့ကံကလည်းသူရဲ့ဇောအားလျောစွာသတ်မှတ်ပြီးသားတွတ်တူနေမယ်ဆိုကြပါစို့ဘယ်ကံကကျိုးပေးမလဲမေးရင်အားကောင်းတဲ့ကံကကျိုးပေးတော့မှာပဲဒီလိုမဟုတ်လားဘယ်ကံကကျိုးပေးမလဲအားကောင်းတဲ့ကံကအကျိုးပေးတော့မှာပဲနော်အကျိုးပေးသလားဘယ်ကျိုးပြောတာလဲပဋိသင်္ဍေကျိုးကိုပြောတာပိုးတိကျိုးကတော့သုပြုံပြီးတော့ပေးလို့ရတယ်ပေါ့နော်ပိုးတိကျိုးကတော့ဗာလဲသင်္ကန်းလှူတဲ့ကံကလည်းကျိုးပေးလို့ရတာပဲဟုတ်လားအဲဆွမ်းလှူတဲ့ကံကလည်းကျိုးပေးလို့ရတာပဲကြောင်းလှူတဲ့ကံကလည်းအကျိုးပေးလို့ရတာပိုးတိဆိုတာကတဘွားလုံးအနေနဲ့ကြည့်တာကိုတဘွားလုံးအနေနဲ့ကြည့်တဲ့အခါကျတော့သူကအချိန်ရတယ်လေအချိန်ရတော့သင်္ကန်းလှူတဲ့ကံကလည်းကျိုးပေးမယ်သင်္ကန်းလှူတယ်ဆိုရင်ဆင်းလာမယ်နော်ဆွမ်းလှူတယ်ဆိုလို့ချင်းခွန်အားကောင်းမယ်အသက်ရှင်မယ်ကြောက်လှူတယ်ဆိုလို့ချင်းအသက်ရှင်တယ်ဆင်းလာတယ်ကြမ်းပါတယ်ချမ်းသာတယ်အကျိုးအကုန်လုံးရတယ်စသဖြင့်အဲ့ဒီအကျိုးတွေသုပြုံပြီးတော့ပိုးတိအကျိုးအနေနဲ့မပေးနိုင်ဘူးလားပေးနိုင်ပဋိသင်္ဍေအကျိုးကြတော့အကုန်လုံးသုပြုံပေးနိုင်တယ်လားတခုတည်းပေးမှာတခုတည်းပေးမှာတခုတည်းပေးမှာဆိုတော့ကဲသင်္ကန်းလှူတဲ့ကံကလည်းအကျိုးပေးဖို့စီစဉ်ထားတယ်တဲ့ကြောင်းလှူတဲ့ကံကလည်းကြိုးပေးဖို့စီစဉ်ထားတယ်ဆွမ်းလှူတဲ့ကံကလည်းကြိုးပေးဖို့စီစဉ်ထားတယ်ဘယ်ကံကြိုးပေးမလဲဆိုရင်ပို့ပြီးတော့အားကောင်းတဲ့ကံကကြိုးပေးသွားမယ်ဟ ဟုတ်တယ်မို့လားအဲအဲ့ဒီမှာကိုကနေပြီးတော့အကုသိုလ်ကံတွေနဲ့တရောင်းတဏှာကံတွေပြီးတော့လှုပ်ထားတာတွေရှိကောင်းရှိနိုင်မယ်ဟုတ်တယ်မို့လားအဲ့ဒီလိုရှိတဲ့အခါကျတော့လောဘလောဘဥစ္စေတဲ့အကုသိုလ်ကံဒေါသဥစ္စေတဲ့အကုသိုလ်ကံဒိဋ္ဌိဥစ္စေတဲ့အကုသိုလ်ကံဒါတွေကမလုပ်ခဲ့ဘူးလားလုပ်ခဲ့ပုရုသေသတို့ဒါတွေကကင်းမှာမကင်းဘူးဆိုသူတို့ကလည်းသူတို့ဇောအားလျော်စွာပရိသန္တိကြိုးပွားပေးဖို့ဟောသူတို့ကလည်းမဆောင်ဘူးလားဆောင်ဆောင်နေတာပဲဟုတ်တယ်မဟုတ်လားအဲ့ဒါလို့စောင်းနေတော့ကုသိုလ်ကံကကြိုးပင်းမလားအကုသိုလ်ကံကကြိုးပင်းမလားဆိုရင်အားကောင်းတဲ့ကံကကြိုးပင်းသွားပါပဲအားကောင်းတဲ့ကံကဘလို့နည်းနဲ့ကြိုးပင်းမလဲဆိုရင်သေကံဤကာလကျတော့ပြန်ပေါ်လာတယ်ဟုတ်ရဲ့လားသေကံဤကာလကျတော့ဗာလဲကုသိုလ်ကံအားကောင်းရင်ကုသိုလ်ကံပြန်ပေါ်လာတယ်ကြောင်းလှူတဲ့ကံအားကောင်းရင်ကြောင်းလှူတဲ့ပုံမှန်သဏ္ဍာန်လေးကြောင်းလှူတဲ့တဏှမိတ်တွေကြောင်းလှူခဲ့တဲ့လုံကအာယုံတွေပြန်မြင်လာတယ်ပြန်ကြားလာတယ်စိတ်ထဲမှာဟုတ်တယ်မဟုတ်လားစေတမမြင်လာတယ်စေတမကြားလာတယ်ဆိုရင်အဲ့ဒါဒီတခြားလားအာတန္တကံအခုလောတုံးကအာစေတကံသေကဏိကမှာပေါ်တာကအာတန္တကံဒီလိုကိုနော်အဲ့ဒါကုသိုလ်တွေဘလောက်ပဲလှူတာလှူတာကုသိုလ်ကံနဲ့အကုသိုလ်ကံကပို့ပြီးတော့အာကောင်းသွားရင်သေကဏိကလာကြတော့ဘယ်ဟာပြန်သတိရအကုသိုလ်ကံပြန်သတိရရင်အကုသိုလ်ကံကအာကောင်းသွားပြီဟုတ်တယ်မလားအာစေတကံကိုအာတန္တကံနဲ့တန်ဖိုးပြလိုက်တာဟုတ်ရဲ့လားအခုပြို့တဲ့ကံကိုသေးကံဒီကာလပေါ်တဲ့ကံနဲ့ပံပိုးပြလိုက်တော့အပေါ်မကောင်းမလားကောင်းအဲ့ဒါလိုအကောင်းသွားတဲ့အခါကအခုကုသိုလ်တွေဘလောက်ပဲပြုထားပြုထားဩအကုသိုလ်ကလည်းပြုထားတာရှိနေတဲ့အခါကျတော့နော်ကုသိုလ်ကလည်းပြုထားတာရှိတယ်အကုသိုလ်ကလည်းပြုထားတာရှိတယ်ပုရုသေလို့ရတဲ့ဘာဝကုသိုလ်ကြီးပဲပြုထားပါလိမ့်မယ်လို့ဒီလိုစိတ်မချရဘူးအကုသိုလ်ကလည်းရှိခဲ့ကြတာပဲနော်တဏှာဥပါဒကံတဏှာဥပါဒကံတဏှာဥပါဒကံဒါတွေကလည်းအများကြီးကိုဒီလိုမလားအဲ့ဒီတော့သင်္ကန်ဤကာလမှာအကုသိုလ်ကံကအကောင်းလို့အကုသိုလ်ကံရဲ့ကံမနဲ့ကံနမိတ်ကမ္မနမိတ်ဂရဏနမိတ်တွေအယဉ်နမိတ်တွေပြန်ပြီးတော့ပေါ်လာတယ်ဆိုရင်အကုသိုလ်ကံကအကောင်းသွားပြီ။ကြောင်းဆောက်ထားပြီမဲ့အဲ့ဒီအကုသိုလ်ကံအကောင်းသွားရင်အကုသိုလ်ကံဆွဲတဲ့နောက်ပါသွားတာပဲ။ဟုတ်တယ်မဟုတ်လား။အကုသိုလ်ကံပြုထားပြီမဲ့လည်းပြုတဲ့ကုသိုလ်ကံကအကောင်းသွားရင်သင်္ကန်ဤကာလမှာကုသိုလ်ရဲ့ပုံမှန်သဏ္ဍာန်တွေအတ္တနမိတ်တွေလာပြီးတော့မပေါ်ဘူးလားပေါ့။ကံနမိတ်တွေပေါ်တယ်ကမ္မနမိတ်တွေပေါ်တယ်ဂရိနမိတ်တွေပေါ်တယ်နော်အရိနမိတ်တွေပေါ်တယ်ကုသိုလ်ရတဲ့နမိတ်တွေပေါ်လာရင်လည်းကုသိုလ်ခေါ်ရစီမလဲရဘူးလားလဲရတခြားလားဒုက္ခတိပုံလားအဲ့ဒါကြောင့်မလို့ဇောချင်းတွေ့ရင်တော့မှအာကောင်းတဲ့ကံကအကျိုးပေးတော့မှာပဲဟုတ်ရဲ့လားအာကောင်းတဲ့ကံကအကျိုးပေးတော့မှာအဲ့ဒီနည်းနဲ့သဘောပေါက်ထားမယ်ဆိုလို့ရှိရင်ဘုန်းတော်မိတ်တည်းဒိဋ္ဌိဖြစ်အောင်မလားဖြစ်တော့ဘူးဩကံနဲ့ကံရဲ့အကျိုးပေးပဲကံရဲ့အကျိုးပေးကြောင့်ဒီလိုဖြစ်နေတာပါပဲလို့ဆိုတော့သတ္တရာဒိဋ္ဌိကောမသိဘူးလားသိတော့ဩဇရာဒိဋ္ဌိကောအခုနသာတိယဟန်ကအဲ့ဒီလိုမယူဘူးသောတာသမ္မသိလို့တေမီမင်းသိလို့မာသနကမင်းဖြစ်တယ်မာသနကမင်းသိလို့တေမီမင်းဖြစ်တယ်ဒီလိုကောသောတာသမ္မဖြစ်တယ်ဒီလိုယူတော့သတ္တရာဒိဋ္ဌိမပြေဘူးလားဖြစ်တော့ပရိစ္ဆာသမုပ္ပါဒနားလည်လို့လားနားမလည်လို့လားအခုဖိုင်းတဲ့ပရိသတ်တွေကပရိသတ်သမုပ္ပါနားလေတော့ကမ္မဘဝပြည့်စရာသင်္ခါရပြည့်စရာဝိညာဏ။ဟောသင်္ခါရအတိတ်ကံကြောင့်ဝိညာဉ်ပြစ္ဆုတ်ပါဘဝမှာအကြောင်းကျိုးဆက်သွယ်ဖြစ်တယ်။ကမ္မဘဝပြစ္ဆုတ်ပါအကြောင်းကြောင့်ဇာတိအနာဂတ်ကျိုးအကြောင်းကျိုးဆက်သွယ်ပြီးဖြစ်တယ်။ဒီစက်တွေနားလည်ထားမယ်ဆိုရင်ဒိဋ္ဌိပြစ္ဆာရှိသေးလား။အဲ့ဒီဆက်သွားတာလည်းပုဂ္ဂိုလ်တ attva အနေနဲ့ဆက်တာလားဓမ္မအနေနဲ့ဆက်တာ။သင်္ခါရဆိုတာပုဂ္ဂိုလ်တ attva လားဓမ္မ။ကမ္မဘဝလည်းဓမ္မပဲခန္ဓာ၅ပါးဇာတိဆိုတာလည်းဓမ္မပဲပုဂ္ဂိုလ်တ attva တွေဆက်သွားတာလားဓမ္မတွေဆက်သွားတာလားဒီနေရာမှာပုဂ္ဂိုလ်တ attva မပါပါဘူးဓမ္မတရားတွေပါပဲလို့သဘောပေါက်တော့ဗာဒိဋ္ဌိစင်သက္ကာဒိဋ္ဌိစင်တယ်ဟောဒီဘဘွားကကံနေဒီဘဘွားမှာချုပ်တယ်ဟောဘဘွားမပါပါဘူးဒီဘဘွားမှာပဲချုပ်ကြံရင်ခဲ့ပါတယ်လို့သဘောပေါက်တော့သတ္တရာဒိဋ္ဌိမစင်ဘူးလားစင်လားသို့တော့ဟောဘဘွားနဲ့ဘာမှမဆိုင်ဘူးလို့ယူရင်ဩဇရာဒိဋ္ဌိကပြန်ကြီးနေတယ်သတ္တရာဒိဋ္ဌိဆင်းမိမဲ့ဩဇရာဒိဋ္ဌိပြန်ကြီးအဲတော့ဒီဘဘွားမှကံတယ်ဒီဘဘွားမှချုပ်တယ်သို့တော့နောက်ဘွားမှဖြစ်တဲ့ယုံနာကဒီဘဘွားကကံရဲ့တတိကကျေစုပြုပေးလိုက်လို့နောက်ဘွားမှဇာတိဆိုတဲ့ယုံနာအသိပေါ်လာပါလို့ကြောင်းကျိုးဆက်သမှုကိုသဘောပေါက်လိုက်တော့သတ္တရာဒိဋ္ဌိလည်းချုပ်ဩဇရာဒိဋ္ဌိလည်းချုပ်ကြောင်းကျိုးဆက်သမှုကိုသဘောပေါက်တော့ဝိသေကိစ္စကိလေသာကမစင်မလားစင်လို့မြတ်စွာဘုရားရဲ့နော်မြတ်စွာဘုရားရဲ့နိဗ္ဗာန်ရောက်ကြောင်းလမ်းစဉ်မှာအဲ့ဒီအတိဟာအရေးကြီးဆုံးပဲဟုတ်တယ်မဟုတ်လားအဲ့ဒီအတိဟာအရေးကြီးဆုံးပဲအဲ့ဒီအတိ မသိလို့ရှိရင်ဘယ်တော့မှနိဗ္ဗာန်မရောက်နိုင်ဘူး။ဘာဖြစ်လို့တော့ဒိဋ္ဌိမစင်တော့။ဘာဖြစ်လို့လဲ။ဒါတော့ဒိဋ္ဌိစင်တဲ့အတိတ်လေးတွေရှင်းနေဖို့လိုတယ်။နော်။ဒါကြောင့်မလို့ဝိပဿနာတရားရှုတော့မယ်ဆိုရင်ဝိပဿနာတရားမရှုခင်မှာနာမရူပပရိစ္ဆေဒဉာဏ်ရဖို့လိုတယ်။ပိစ္ဆပရိကဉာဏ်ရဖို့လိုတယ်။ဒီလိုမပြောဘူးလားပြောတယ်။နာမရူပပရိစ္ဆေဒဉာဏ်ရဲ့ဒိဋ္ဌိဉာဏ်ရရင်ဒိဋ္ဌိမစင်ဘူးလားစင်။ပိစ္ဆပရိကဉာဏ်ရရင်ဝိသေကစ္စမစင်ဘူးလားစင်။ဒေဒီဝိသေကစာမစင်မဲနဲ့ဝိပဿနာရှုလို့ကိုမရဘူး။ရခြင်းရမယ်။ဖြစ်ဖြစ်နေခြင်းမြင်မယ်။ဒါပေမဲ့ဒေဒီဝိသေကစာမစင်အထက်ညာမရောက်ဘူး။ဟုတ်တယ်မလား။အထက်ညာရပါမလား။ဖြစ်ဖြစ်တော့မမြင်နိုင်ဘူးလားမြင်နိုင်လား။ရှင်းသာဏဖြစ်ဖြစ်မြင်တာပဲ။ဒေဒီဝိသေကစာစင်လား။ဒေဒီဝိသေကစာစင်တဲ့တရားသူနာကြထားလား။သဘောပေါက်ထားလား။သဘောမှတ်မပေါက်ထားပေမဲ့တရားရှိမှတဲ့အခါမှာဖြစ်ဖြစ်မမြင်ဘူးလားမြင်။တရားကျတဲ့ကဖြစ်ပြမြင်တယ်။ဟောပြတ်သွားပြီပြတ်သွားပြီပြတ်သွားပြီပြတ်သွားပြီဆိုတော့ဒိဋ္ဌိဝိသေကိတာဆင်အောင်ကြိုးစားမထားတဲ့ပုံကိုတရားသည်ပြတ်သွားတာမြင်တဲ့အခါကျတော့ရုံနံရဲ့ပြတ်ကိုသဘောပေါက်တာလားငါပြတ်တယ်လို့ထင်နေတာ။ဒိဋ္ဌိဝိသေကိတာကြိုတင်ပြီးတော့ဆင်အောင်ကြိုးစားထားလို့လားမကြိုးစားလို့လား။ရုံနံသဘောသိအောင်ကြိုးစားလို့လားမကြိုးစားလို့လား။ဘုန်းတော်ပရိသတ်တွေကယခုရုံနံအကြောင်းသိအောင်ကြိုးစားရတဲ့အခါကျတော့ပြတ်သွားတဲ့အခါမှာငါပြတ်တာလားရုံနံပြတ်တယ်ဖြစ်တာလဲငါဖြစ်တာလားယုံနာဖြစ်တာရှင်းသန္တာကအဲ့ဒီတော့သဘောမပေါက်ဘူးငါလို့ထင်နေတာဒီလိုမလားငါလို့ထင်တာပြတ်သွားတယ်ဟာငါပြတ်သွားပြီဒုက္ခပဲငါဘလို့အာကိုရပါမလဲဒီလိုလာတာကိုဆိုတော့စိတ်ထဲမှာစွန့်ရင်မှုစိတ်တွေဖြစ်သွားတယ်နော်ဝိပဿနာရှုတဲ့အခါဒိဋ္ဌိဝိသေကိစ္စအတိနဲ့ကြိုတင်ပြီးတော့ဖြုတ်မထားရင်အဲ့ဒီအတွေ့မျိုးပေါ်လာတတ်တယ်ယောဂီတွေမှာဟုတ်တယ်မလားပေါ်လာတတ်တယ်အာတခါတည်းဘာမှမရှိတော့ဘူးဟာဒုက္ခပဲဒီလိုကိုအာရှုရမှတ်တဲ့နာမအရှုကံတရားတွေရှုတယ်ရှုတဲ့အခါအရှုကံတရားတွေပြတ်သွားပြီမရှိတော့ဘူးပြတ်သွားပြီမရှိတော့ဘူးငါးပါးဆက်လို့ရမလဲဒီလိုကိုပြတ်သွားပြီမရှိတော့ဘူးငါးပါးဆက်လို့ရမလဲဒီတွဲတွေခေါင်းတော်ပရိသတ်တွေရှင်းဆန္ဒအတွင်းနဲ့သွားတူးနေတယ်တော့ဟုတ်တယ်မဟုတ်လားတချို့တချို့ယောဂီတွေဝိပဿနာရှုတဲ့အခါအပြက်ကလေးတွေမမြင်ဘူးလားမြင်တော့အပြက်ကလေးတွေမြင်တဲ့အခါဟာပြတ်သွားပြီပြတ်သွားပြီအပြက်တွေပြတ်သွားပြီအရှုကံတွေမရှိတော့ဘူးယုံနာတွေမရှိတော့ဘူးပြက်သွားပြီငါဘယ်လိုလုပ်ရမလဲပြက်သွားပြီငါဘယ်လိုလုပ်ရမလဲမရှိတော့ဘူးငါဘယ်လိုလုပ်ရမလဲဒီလိုကိုမရှိတာသည်တခြားလားယုံနာလားမရှိတာသည်တခြားကြောင့်မရှိတာလားယုံနာနဲ့ပြက်သွားလို့မရှိတာလားယုံနာဆိုတာပြက်သွားပြီဒီတိုင်းရက်သွားတာလားရက်သွားတယ်ဆိုရင်ဩစိတာဒိဋ္ဌိဘာမှမရှိတော့ဘူးငါဘယ်လိုလုပ်ရမလဲဩစိတာဒိဋ္ဌိဟုတ်တယ်မဟုတ်လားဘာမှမရှိတော့ဘူးအရှုကံနဲ့မရှိတော့ဘူးပြတ်သွားပြီငါဘယ်လိုလုပ်ရမလဲဟောစိတာဒိဋ္ဌိဒါလို့မလားဟောစိတာဒိဋ္ဌိငါဘယ်လိုအာကိုရပါမလဲကြတော့အတ္တဒိဋ္ဌိဘယ်ဘက်ကမှမလုပ်ဘူးဟုတ်တယ်မဟုတ်လားဒါကြောင့်ရှင်သန္တာရဲ့အပြက်ကိုမြင်မြင်ပညာတော်လည်းပဲပုဂ္ဂတတ္တဝါငါဆိုတဲ့အယူလေးမစွန့်တဲ့အခါကြတော့ဟာငါပြတ်သွားပြီငါဘယ်လိုအာကိုရမလဲဒီလိုဖြစ်တာကိုနော်အဲ့ဒါကြောင့်မလို့ဟာပြတ်သွားပြီငါဘာလုပ်ရမလဲဆိုပြီးတော့ဘာမှမလုပ်တာပဲမျက်လုံးဖွင့်ကြည့်တာကတစ်မျိုးထိုင်ပြီးတော့ဟိုတွေ့တွေ့တွေ့နေတာကတမျိုးယောဂီတွေဖြစ်တတ်ပါလေနော်အဲ့ဒီလိုမဖြစ်စေနဲ့ပြတ်သွားပြီမရှိတော့ဘူးဟုတ်ပြီပြတ်သွားပြီမဲလို့ရက်သွားရလားနောက်ထပ်စားတော့ဝင်လာတာလားဒါတော့တဏှာမှာရက်သွားရင်ပြတ်သွားရင်နောက်ထပ်စားတော့ဝင်လာတယ်လို့သိပြတ်သွားတာတော့သိလိုက်ပြီအစားတော့ဝင်လာတာမသိဘူးဆိုရင်ဗာရတိဗာရတိလည်းဩစိတာရတိမပြတ်ဘူးလို့ထင်နေတာကပြတ်သွားပြီဘာမှမရှိတော့ဘူးလို့ထင်တာကဩဇိတာရီတိပြက်ပြင်းပြက်သွားကြတော့လည်းပဲဒီတိုင်းရက်သွားရလားစားထုတ်ဝင်လားအဲ့ဒီလိုသိနေမှအမြင်မှဟုတ်တယ်မဟုတ်လားအဲ့ဒါလည်းသိရင်းကြည့်တယ်နော်ကဲကောင်မီတာဖြစ်လို့ရှိရင်သာတိယဟန်ကိုလည်းပဲမြတ်စွာဘုရားသခင်ကရောမြတ်ကြီးကအခုပရိစ္ဆသမုပ္ပါဒ်တရားဟောလိုက်တော့ပရိစ္ဆသမုပ္ပါဒ်တရားမှာပုဂ္ဂိုလ်တ attva ပါလားသုံးနာသာမတို့မာဇနကတို့ဆိုတာဒါကပညာနေတဲ့တင်စားပြီးပြောလိုက်တာတကယ်တမ်းကျတော့သုံးနာသာမဆိုတာလည်းတခြားလားခန္ဓာ၅ပါးလားမာဇနကကလည်းတခြားလားခန္ဓာ၅ပါးလားအကြောင်းတရားကြောင့်အကျိုးတရားဖြစ်အကြောင်းကလည်းပုဂ္ဂိုလ်သတ္တဝါလားဓမ္မလားအကျိုးကလည်းပုဂ္ဂိုလ်သတ္တဝါလားဓမ္မလားဓမ္မပြည့်လို့ဓမ္မပြည့်ဓမ္မပြည့်ဓမ္မပြည့်တဲ့နေရာမှာဓမ္မပြည့်ဓမ္မဖြစ်ပြီးတော့ဓမ္မပြည့်ဓမ္မပြည့်ပြီးတော့ဓမ္မတွေစားထုတ်ဖြစ်ဖြစ်တဲ့အခါကျတော့ရောရောဖြစ်တာလားသို့လိုလိုဖြစ်တာလားကြောင်းကျိုးဆက်တယ်မို့ဖြစ်တာလားကြောင်းကျိုးဆက်တယ်မို့ဖြစ်တာဒါပရိစ္ဆေသမုပ္ပါဒ်နားလည်မှဒီဒီပဲပေါ်တာဟုတ်လားပရိသတ်သမုပ္ပါဒ်နားလည်ရင်တော့ပုဂ္ဂိုလ်တ attva လုံးထင်နေတယ်ငါလုံးထင်နေတယ်နော် ပေါ်သာတော်ငါလို့ထင်နေသမျှကလပ်ပလုံးဒိဋ္ဌိစင်မဒိဋ္ဌိမစင်ရင်လည်းပဲမညာပညာရတယ်မဟုတ်လားအကြောင်းကျိုးဆက်သမှုသဘောမပေါက်ပြရင်လည်းဘုသူကဖန်ဆင်းသလိုလိုဘုရားကဖန်ဆင်းသလိုလိုသာဝရဘုရားကဖန်ဆင်းသလိုလိုမြမကြီးကဖန်ဆင်းသလိုလိုမထင်ရဘူးလားထင်ရပါဘုဂဝန္တဘာဒီဆောင်တယောက်ပြုတ်ပြင်ဖန်တီးလို့ဖြစ်တာပါဆိုရင်လည်းပဲအဲ့ဒီပေါ်အမြင်မှဟုတ်ရလားဒါလည်းမြင်မှမဟုတ်ဘူးနော်အဲ့ဒါပရိစ္ဆသမုပ္ပါအခုလိုနားလည်လိုက်တဲ့အခါကျတော့အဝိဇ္ဇာကနေသရဗရဏာတိလက်ကြည့်စမ်းပုဂ္ဂတ္တဘာပါတခုတွေ့ပါတခုမှမတွေ့ဘူးအလုံးဒီပါတရားတွေလည်းအကြောင်းအကြောင်းဖြစ်တဲ့ပုဂ္ဂတ္တဘာတွေလားဓမ္မတရားတွေလားအဲ့ဒီဓမ္မတရားတွေဆက်ဆက်ဆက်ဆက်ပြီးတော့ဆက်ဆက်ဆက်ဆက်ပြီးတော့သွားတာဒီလိုမလားသင်္ခါရနဲ့ဝိညာဉ်ဆက်တယ်ဆိုပေမဲ့လို့လည်းပဲအဲ့ဒါကဘဝတခုနဲ့ဘဝတခုဆက်တာပြောတာနော်ကမ္မဘာနဲ့ဇာတိဆက်တာကြတော့လေဘဝတခုနဲ့ဘဝတခုဆက်တာနေတူဝါဆက်နေတာကြတော့ဘယ်နေရာမှာဆက်တော့ဝေဒနာနဲ့တဏ္ဏအစပ္ပလဆက်ဝေဒနာနဲ့တဏ္ဏဆက်တယ်ဖတ်တာနဲ့တဏ္ဏဆက်တယ်သတ္တရဏနဲ့တဏ္ဏဆက်တယ်နာယုံနဲ့တဏ္ဏနဲ့ဆက်တယ်ဝိညာဉ်နဲ့တဏ္ဏနဲ့ဆက်တယ်တစ်မျိုးနဲ့ဆက်တယ်လို့မထင်နဲ့ဟုတ်တယ်မလားအားလုံးပြောလိုက်တော့ခန္ဓာ၅ပါးနဲ့ဘာနဲ့ဆက်တော့ကိလေသာနဲ့ဆက်ကိလေသာနဲ့တဏ္ဍာလို့ပြောတာပဲတဏ္ဍာကထိရှားတာကြည့်ပြောတာပါပဲကျန်တဲ့ကိလေသာတွေကမရှိဘူးလားရှိလားဒီတော့နံပါတ်2အကွက်ကတရားလားခန္ဓာလားနံပါတ်3အကွက်ကတရားလားကိလေသာလားကိလေသာနဲ့တဏ္ဍာနဲ့ကိလေသာနဲ့ခန္ဓာနဲ့ဆက်တာဟုတ်တယ်မဟုတ်လားနေတူတူဝါဆက်နေတာဘာတွေဆက်တော့သေမဆက်တာကသင်္ခါရနဲ့ဝိညာဉ်ဆက်တယ်ကမ္မဘဝနဲ့ဓာတိဆက်တယ်နေတူတူဝါဆက်နေတာကဘာတွေတော့ခန္ဓာနဲ့ကိလေသာဆက်တယ်။ဘာတွေဆက်တော့ခန္ဓာနဲ့ကိလေသာဆက်တာဟုတ်လား။အဲဒီတော့ဆက်ဆက်ဆက်ဆက်ပြီးတော့လဲပတ်သွားတယ်။နေတ္တဝါမှာလဲခန္ဓာရင်းနဲ့ကိလေသာရင်းနဲ့ဆက်ပြီးတော့ကြောင်းကျိုးဆက်သွားပြီးတော့ပရိဒဏ်ကနေသုတိတိတဘွာလုံးမှာဆက်ဆက်မပြတ်မဖြစ်ဘူးလားဖြစ်။သေတဲ့အခါကျတော့လည်းရပ်သွားရလားနောက်ဘွားတစ်ခုပြန်အသေးဖြစ်တာလား။အဲတော့သေလဲအသေးပြန်ဖြစ်လားသေလဲသေတဲ့ပြန်ဖြစ်လားပိစ္ဆဝံဘွားမှာလဲခန္ဓာရင်းဆက်လိုက်အကြောင်းကျိုးဆက်သွားပြီးတော့တဏ္ဍရာလုံးမှာလက်ပတ်နေတာဒီချလာပရိစ္ဆသမုပ္ပါတဏ္ဍရာလားပရိစ္ဆသမုပ္ပါတဏ္ဍရာဆိုတာအဲ့ဒီနည်းနဲ့တဏ္ဍရာလုံးဖြစ်နေတာဒီလိုမလားအဲ့ဒီတဏ္ဍရာကြီးကိုတဲ့လုံမြောက်ချင်းပါတယ်ဆိုရင်ဘုန်းကြီးပရိသတ်တွေကမြတ်စွာဘုရားသခင်ကရမယာကြီးလက်ထက်ကအာလဝကဘီလူကြီးကမြတ်စွာဘုရားကိုမေးဖို့တယ်မလားအရှင်မယားတဏ္ဍရာဩဃကြီးတွေမှာလုံမြောက်အောင်ဘယ်လိုလုပ်ရမလဲမေးတယ်အဲ့ဒီလိုမေးတော့မြတ်စွာဘုရားကပြောတော့တတ္တာယတရတိဩကံပါတယ်လေတတ္တာယတရတိဩကံဩကဆိုတဲ့ဟောဒီပရိစ္ဆသမုပ္ပါဒ်တန္တရာကြီးခန္ဓာတန္တရာကြီးဝေါတန္တရာကြီးတွေကထမြောက်ချင်ပါတယ်ဆိုရင်တဲ့အခြေခံအကြဆုံးကပါလေသရတရားရှိပါသရတရားရှိပါပါတယ်လေသရတရားမရှိရင်ဘာမှလုပ်လို့မရဘူးဟောတော့ပရိသတ်တွေဘလောက်ပဲဇာတိသရမရဏတွေကြောက်ပါတယ်ပြောပြောဘလောက်ပဲဒုက္ခတွေကြောက်ပါတယ်ပြောပြောသရတရားသာမဖြစ်ပေါ်ရင်ဘာတခုမှအလုံးမလုံးဖြစ်ဘူးဟုတ်လားအဲဒါကြောင့်အခြေခံပါရှိဖို့လိုလဲမြတ်စွာဘုရားကပြောတယ်တတ္တရာတရတိဩကံဟောဒီပရိစ္ဆသမုပ္ပါဒ်တန္တရာခန္ဓာတန္တရာဘောတန္တရာကျိရမှာလုံမြောက်ချင်ပါတယ်ဆိုရင်ဘာရှိဖို့လိုလဲဒါဘုန်းတော်ပရိသတ်တွေကဘုန်းကြီးပြောကြတာကဒါပဲပရိစ္ဆသမုပ္ပါဒ်တန္တရာကြီးလက်ပတ်နေတာတခြားနဲ့လဲရလားဒုက္ခသစ္စာနဲ့လဲရလားမလွတ်ချင်မလားလွတ်ချင်လားလွတ်ချင်ရင်သရာတရားလေးရှိဖို့လိုတယ်။မရှိဖို့လိုလဲ။အဲ့တော့သရာတရားလေးမွေးပေးပါဒါပဲ။လွတ်ချင်ကြင်ချင်တဲ့သရာတရားလေးမွေးပေးပါ။ဓမ္မအပေါ်မှာယုံကြည်တဲ့သရာတရားလေးမွေးပေးပါ။ရှုချင်မှတ်ချင်တဲ့သရာတရားလေးမွေးပေးပါ။ဒီလိုမဟုတ်လား။မယုံကြည်သလိုလိုယုံကြည်သလိုလိုမလွတ်ချင်သလိုလိုလွတ်ချင်သလိုလိုဒီလိုမလုပ်ပါနဲ့။သရာတရားလေးမွေးပေးပါ။သရာတရားသာရှိမယ်ဆိုရင်ဟောဒီသံသရာကြီးတဲ့ကနေပြီးတော့ထွက်ရလမ်းစားမပေါ်ဘူးလားပေါ်လား။အဲ့ဒါကြောင့်နိဗ္ဗာန်ရောက်ချင်ဘာရေးကြီးဆုံးတော့အေးသရတရားအရေးကြီးဆုံးဖြစ်တဲ့အတွက်သရတရားရှိရှိနဲ့ရှုပါမှတ်ပါကြိုးစားပါသရတရားရှိရှိနဲ့လုံးလုံးပါသရတရားရှိရှိနဲ့ဒုက္ခသံသရာမှာထမြောက်ရနိဗ္ဗာန်ချမ်းသာရအောင်ကြိုးစားပါလို့တိုက်တွန်းရင်းနဲ့ကဲအာရုခေါ်တော့ကြအောင်စို့အေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်ဤတမနာရမြတ်ကြီးကိုနေလတ်တဖွဲ့တင်နေအောင်ပြုစုဆောင်ရှောက်ထောက်ပံ့နေသောတန္တနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။